Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာချင်းများရှင်2018ခုနှစ်ဖေဖော်ဝါရီလ24ရက်စနေညပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိคลိုင်းဒိုမီတာ1925 32နဲ့คลိုင်းလက်မီတာ190လို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျွန်မစုမောပါရှင်
မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညဘက်သတင်းတွေကိုမဲအေးသနာကျော်နဲ့အတူညညပေးသွားမှာပါဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့မှာကားဘုံးပောက်ကွဲတာကြောင့်လူ38ဦးထပ်မံတေဆုံးသွားပါတယ်အမျိုးသမီးနိုဘယ်ငြိမ်းချမ်းရေးဆုရှင်3ဦးဟာဒီရိုဟင်ဂျာအမျိုးသမီးဒုက္ခသည်တွေနဲ့တွေ့ဆုံဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်နေပါတယ်ဒီလိုထိန်တန်းအောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်မဆုမွန်ရေ
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနားဆင်ရမယ့်သတင်းတွေကတော့ရှမ်းပြည်နယ်လာရှိုးမြို့ကဗန်ဘုံပောက်ကွဲမှုမှာအပြစ်မဲ့ပြည်သူတွေတေကျေထိခိုက်ဒဏ်ရာရတဲ့အပေါ်ဒေါက်ဆန်းစုကြည်ကပြင်းထန်စွာရှုံချကြောင်းနဲ့ဒီပောက်ကွဲမှုနဲ့ပတ်သက်ပြီးဥပဒေနဲ့အညီထိထိရောက်ရောက်ဖော်ထုတ်အရေးယူသွားမှာဖြစ်တယ်လို့သတင်းထုတ်ပြန်လိုက်ပါတယ်
အဲ့တော့ဒီဆိုကျညာတဲ့ဥစ္စာကအမှန်တကယ်ကတော့လုတ်တင်တဲ့ကိစ္စပါ။ဟောပြန်တင်တဲ့ကိစ္စပါ။ဒီလိုကျွန်တော်တို့မရှုံချဘူးဆိုလို့ရှိရင်ဒါကိုအပေးဒလိုလိုသဘောတူတယ်လို့ဖြစ်
။နောက်ပိုင်းမှာသတင်းအပြည့်စုံနားဆင်ရပါမယ်ရှင်။နောက်မြမပြည်မှာအဖြစ်များလာတဲ့တန်ငယ်မရိမှုလုံးဝပပျောက်ရေးဘလို့များဆောင်ရွက်တင်တယ်လဲဆိုတဲ့သတင်းတော့မဆုအစီအစဉ်အသွင်ကူးပြောင်းရေးကြိုးပမ်းနေတဲ့မြမနိုင်ငံရဲ့ခိုင်မာတဲ့အနာဂတ်တည်ဆောက်နိုင်မှုလူငယ်တွေအပေါ်မှာဘလို့မျိုးဆောင်ရွက်ပေးတင်တယ်လဲဆိုတာကိုပညာရှင်တွေကအကြံပြုကြတဲ့မြမတခွင့်အစီအစဉ်တွေကိုလည်းနားဆင်ရဖို့ရှိပါတယ်။ဒုတိယပိုင်းမှာတော့စနေညတရက်လေးလိုက်အစီအစဉ်တင်ဆက်ပေးဖို့ရှိပါတယ်ရှင်အခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့မအေးတန်နာကျော်တို့တင်ပြပေးကြပါလိမ့်မယ်ရှင
်ဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့မှာကားဘုံးပောက်ကွဲတာကြောင့်လူ38ဦးထပ်မံတေဆုံးသွားပါတယ်အကြမ်းဖက်သမားတွေဟာသမရအိမ်တော်နဲ့ဟိုတယ်တစ်ခုကိုတောက်ကြနေကပြစ်မှတ်ထားတိုက်ခတ်ခဲ့တာပါဘုံးပောက်ကွဲသွားပြီးတဲ့နောက်သမရအိမ်တော်အနီးကစစ်ဆေးဂိတ်မှာအပြန်အလှန်ပြစ်ခတ်ခဲ့ကြပြီးဒီနောက်ဟိုတယ်မှာထပ်မံပြီးတော့ဘုံပေါက်ကွဲတာကိုရဲတွေကပြောပြပါတယ်အယ်ရှာဘက်အစ္စလာမစ်အစွန်းရောက်အဖွဲ့ကဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်ပြီးတော့အစိုးရနဲ့လူညွေးတပ်ဖွဲ့တွေကိုအဓိကထားတိုက်ခိုက်တာဖြစ်တယ်လို့အွန်လိုင်းကနေကြေညာချက်ထုတ်ပြန်ပါတယ်မိုဂါဒီရှုမြို့မှာတရင်ပတ်အတော်ကြာအေဂျင့်နေပြီးတဲ့နောက်အခုလိုဘုံပေါက်ကွဲတာလည်းဖြစ်ပါတယ်အကြမ်းဖက်သမားတွေကဖောက်ခွဲရေးပစ္စည်းတွေတင်ဆောင်လာတဲ့ van ကနဲ့သမရအိမ်တော်ကိုတိုက်ခိုက်ဖို့ကြံရည်ခဲ့ပေမဲ့လူညွေးအဖွဲ့တွေကအချိန်မီတားဆီးနိုင်ခဲ့ပြီးအကြမ်းဖက်သမား5ဦးကိုတုတ်တင်နှံခဲ့တယ်လို့လူညုံရေးအရာရှိတွေကပြောပါတယ်။အေရှာဘက်စစ်သွေးကြွတွေဟာနိုင်ငံတကာကထောက်ခံထားတဲ့အစိုးရကိုဖြုတ်ချဖို့အကြမ်းဖက်တိုက်ခိုက်နေတာဖြစ်ပြီးတော့အော်တိုဘာလကအကြီးမားဆုံးဘုံးခွဲတိုက်ခိုက်မှုအတွင်းမှာလည်းလူ900ကျော်သေဆုံးသွားပါတယ်။အဲဒီနောက်ပိုင်းဆိုမာလီယာအစိုးရကအကြမ်းဖက်သမားတွေကိုတကြောပြန်ပို့ပြီးတော့နှိမ့်နှင်းတိုက်ခိုက်လာသလိုအမေရိကန်အဝေးဒိန်ဒရုန်းယာဉ်တွေကလည်းလေကြောင်းကနေခက်ဆိတ်ဆိတ်တိုက်ခိုက်ခဲ့ပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံမှာတိုက်ခိုက်ဘုံးကွဲမှုတွေစစ်သွေးကြွတွေဝင်ရောက်စီးနင်းမှုတွေဇက်တိုက်ဖြစ်ပွားပြီးတော့လူ20ကျော်သေဆုံးသွားရပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာအကြကြီးစောင့်နေရပြီးတော့မှနိုင်ငံတကာနဲ့တွေ့တန်းထားတဲ့ဒဏ်ခွေပိုက်လိုင်းတိစောက်မှုတွေကိုစတင်လိုက်ပြီးတော့တရက်အကြာမှာပဲအဲဒီတိုက်ခိုက်မှုတွေဖြစ်ပွားတာပါ။ကပူးမြို့တော်ကလုံခြုံရေးဂိတ်တစ်ခုနားမှာတိုက်ခိုက်ဘုံးကွဲသမားတို့ကဒီကနေ့စနေနေ့မှာပဲဖောက်ခွဲသွားလို့လူ3သေဆုံးပြီးတော့အများပြားဒဏ်ရာရသွားတယ်လို့ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရသူကပြောပါတယ်။IS Islamic စစ်သွေးကြွအဖွဲ့ကတော့ကပူးမြို့တော်မှာတိုက်ခိုက်မှုတွေဖြစ်ဖို့သူတို့လုပ်တာလို့ဆိုပါတယ်။အဆိုးရွားဆုံးတိုက်ခိုက်မှုအများပြားကနိုင်ငံအနောက်ပိုင်းဖာရာဘီနီမှာဖြစ်ပွားပြီးတော့အာယုံမတက်ခင်မှာတာလီဘန်တွေဝင်ရောက်တိုက်ခိုက်လို့အဆိုးရွားတပ်ဖွဲ့ဝင်အယောက်20မကတေဆုံးသွားရတဲ့အပြင်ဘာလာဘလုခိုင်ကသူတို့ရဲ့အခြေစိုက်စခန်းလည်းတင်ခံလိုက်ရပါတယ်။နောက်တိုက်ခိုက်မှုတွေထဲမှာတော့ဟဲလ်မန်ပြည်နယ်ကအာဖဂန်အဆိုးရွားတပ်တွေကိုပြစ်မှတ်ထားပြီးတော့အထူးကံဘုံခွဲမှုနှစ်ခုဖြစ်ခဲ့ပါတယ်။နတ်အလီခိုင်မှာဖောက်ခွဲရေးပစ္စည်းတွေအပြည့်တင်ဆောင်လာတဲ့ဟန်ဗီဂျီကာကားနဲ့အာဖဂန်အမျိုးသားစစ်အခြေစိုက်စခန်းကိုဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။စစ်သား၄ဦးသေဆုံးပြီးတော့အများပြဒဏ်ရာရသွားတယ်လို့အစောပိုင်းသတင်းတွေမှာပြောထားပါတယ်။တာလီဘန်ရဲ့ကြေညာချက်မှာတော့သူတို့လုဆောင်တဲ့အဲ့ဒီတိုက်ခိုက်မှုမှာအာဖဂန်စစ်သား25ယောက်တောင်မှသေဆုံးတယ်လို့ပြောသွားပေမလို့သူတို့ကတခါတလေတော့အရေးအတွက်ကိုချိတ်ကားပြီးတော့ပြောဆိုတတ်တာမျိုးရှိပါတယ်။နောက်နိုင်ပိုင်းအကြမှာပဲဟဲလ်မန်ပြည်နယ်မြို့တော်လက်ဆာခါဂါမြို့မှာဘုံးတင်လာတဲ့ကားနဲ့တိုက်ခိုက်လို့လူတူးသေဆုံးပြီးတော့အရက်သားတွေပါဝင်၉ဦးဒဏ်ရာရသွားပါတယ်။တာလီဘန်တွေကဒီမှာတော့သူတို့ကအာဖဂန်ထောက်လန်းရေးရုံးကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်တဲ့လုံခြုံရေးအရာရှိတွေအများပြားသေဆုံးသွားကြတယ်လို့ပြောပါတယ်ရှင
်။မြောက်ကိုရီးယားနိုင်ငံပေါ်အကြီးမားဆုံးတန်ခတ်အရေးယူမှုတွေကိုချမှတ်လိုက်ပြီးတဲ့နောက်ဒါမှအလုပ်မဖြစ်ဘူးဆိုရင်တော့ဒုတိယအဆင့်ထပ်ပြီးတော့ချမှတ်မယ်လို့ American သမ္မတ Donald Trump ကတောက်ချာနေမှာချင်းချောက်ပြောဆိုလိုက်ပါတယ်။ဒ တန်ခတ်ရေးယူမှုတွေအလုပ်မဖြစ်ဘူးဆိုရင်ဒုတိယအဆင့်ကိုဆက်သွားမှာဖြစ်ပြီးတော့ဒါဟာတိတ်ကိုပြင်းထန်ပွဲရှိပါတယ်လို့အမေရိကန်မှာရောက်နေတဲ့ဩစတြေးလျဝန်ကြီးချုပ်မယ်ကွန်တန်ဘူးနဲ့တောက်ချောင်းနေကပူတဲ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းသမ္မတထရမ့်ကပြောသွားတာပါ။တောက်ချောင်းနေအစောပိုင်းကချမှတ်လိုက်တဲ့တန်ခတ်ရေးယူမှုထဲမှာတော့တင်မောလိုင်းနဲ့ကုန်သွယ်ရေးကုမ္ပဏီ28ခုတင်မော28ဆင်းနဲ့လူတဦးရောပါဝင်ပါတယ်။အဲ့ဒီကုမ္ပဏီတွေနဲ့လူပုဂ္ဂိုလ်တွေဟာမြောက်ကိုရီးယားနဲ့တရုတ်နိုင်ငံတွေကနေတန်ဇန်နီးယားနိုင်ငံအထိတကပါလုံးမှာရှိနေတယ်လို့အမေရိကန်အကြီးအကဲတာဝန်ရှိသူတွေကပြောပါတယ်။ဒီတော့တွင်တောင်ကိုရီးယားမှာကျင်းပနေတဲ့အိုလံပစ်အားကစားပွဲတော်ပိတ်ပွဲအခမ်းအနားသွားတက်တဲ့သမ္မတရဲ့သမီးလည်းဖြစ်အကြံပေးလည်းဖြစ်တဲ့အီဗန်ကာထရမ့်နဲ့တောင်ကိုရီးယားသမ္မတမွန်ဂျဲအင်တို့တွေ့ဆုံပြီးမြောက်ကိုရီးယားအပေါ်အမြင့်မားဆုံးပူးတဲ့ဖိအားပေးနှစ်နိုင်ငံလှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ကြပါတယ်ခင်ဗျာ
။အမေရိကန်ပြည်အောင်စုမှအရင်သတင်းဘက်ကဖလော်ရီဒါပြည်နယ်ကအထက်တန်းချောင်းပြစ်ခတ်မှုဖြစ်ပွားပြီးတဲ့နောက်တနက်ထုတ်လုပ်တဲ့လုပ်ငန်းတွေနဲ့ပတ်သက်မှုဖြတ်တောက်ဖို့အတွက်တနက်ထိန်းချုပ်ရေးလှုပ်ရှားသူတွေစီကဖိအားပေးမှုတွေပိုတိုးလာနေပြီးတော့အခုနောက်ထပ်ကုမ္ပဏီကြီး၃ခုကအမေရိကန်ရိုင်ဖယ်အသင်း NRA နဲ့အတူလက်တွဲလှုပ်ဆောင်နေတဲ့ဈေးကွက်မြင့်တင်ရေးအစီအစဉ်ကိုရပ်လိုက်ပါတယ်။စီးပွားရေးလုပ်ငန်းတွေတနက်ပိုင်းဆိုင်ခွင့်လှုပ်ဆောင်တဲ့အဖွဲ့တွေနဲ့အဆက်အသွယ်ဖြတ်တောက်ဖို့ဖိအားပေးတဲ့အနေနဲ့တနက်ထိန်းချုပ်ရေးလှုပ်ရှားသူတွေက NRA အသင်းဝင်တွေကိုရှော့စင်းနဲ့ရောင်းပေးတဲ့ကုမ္ပဏီတွေကိုရှာပြီးတော့အင်တာနက်ပေါ်ကနေဝိုင်းဝန်းပြီးတော့လက်မှတ်ထိုးကန့်ကွက်ခဲ့ကြတာပါ။တောက်ချာနေကပဲ NRA နဲ့ရှော့စင်းအစီအစဉ်ရပ်လိုက်တဲ့ကုမ္ပဏီတွေထဲမှာတော့ MetLife, Armagan Company, Hart, ကားအငှားကုမ္ပဏီနဲ့ Computer Virus တက်တဲ့ Norton Antivirus နည်းပညာထုတ် Symantec Corporation ကိုပါဝင်ပါတယ်။ဒီသတင်းပတ်အစောပိုင်းတုန်းက Enterprise ကားငှားကုမ္ပဏီ Omaha ပထမအဆုံးအမျိုးသား Band Wyndham Hotel များနဲ့ Best Western Hotel အုပ်စုတွေပါဝင်ပါတယ်။ NRA Rifle အဖွဲ့ဟာတနက်ပိုင်းဆိုင်ခွင့်အတွက်လှုပ်ရှားဆောင်ရွက်တဲ့ American ပြောင်စုထဲမှာအင်အားအကြီးဆုံးအဖွဲ့ကြီးဖြစ်ပြီးတော့အဖွဲ့ဝင်5သန်းရှိပါတယ်ရှင်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
စနေနေ့ညသတင်းတွေကို VOE ကနေဆက်လက်ပြီးတော့ကြေညာနေပါရခင်ဗျာအမျိုးသမီးနိုဘယ်ငြိမ်းချမ်းရေးဆုရှင်၃ဦးဟာအထူးသဖြင့်ဒီရိုဟင်ဂျာအမျိုးသမီးဒုက္ခသည်တွေနဲ့တွေ့ဆုံဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတောက်ရောက်နေပါတယ်အစိုးရစစ်သားတွေရဲ့မတရားပြုကျင့်နှိပ်စက်မှုတွေကြောင့်မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတင်းရှောင်လာတဲ့အမျိုးသမီးတွေနဲ့တွေ့ဆုံဖို့စနေနေ့ကစတင်လိုက်တဲ့ဒီခီးစမှာအီရန်နိုင်ငံကရှီရင်အီဘာဒီယေမန်နိုင်ငံကထဝက်ခိုကာမန်နဲ့မြောက်အိုင်ယာလန်ကမိုင်ရစ်မာဂီရီတို့ပါဝင်ပြီးသူတို့သုံးဦးဟာရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေအနေနဲ့ရိုဟင်ဂျာမျိုးသမီးတွေရင်ဆိုင်ခဲ့ရတဲ့ဒီအခြေအနေတွေကိုခီးစဉ်တွင်လေ့လာသွားမှာဖြစ်ကြောင်းအမျိုးသမီးနိုဘယ်ငြိမ်းချမ်းရေးဆုရှင်အဖွဲ့ကထုတ်ပြန်ထားပါတယ်ဒီအဖွဲ့ကိုအမျိုးသမီးနိုဘယ်ဆုရှင်6ဦးနဲ့2016ခုနှစ်ကဖွဲ့စည်းထားတာပါဆုရှင်တဦးဖြစ်တဲ့ထဝါခိုးကာမင်ကသူတို့အဖွဲ့အနေနဲ့ရိုဟင်ဂျာမျိုးသမီးတွေနဲ့အတူယက်တီသွားမှာဖြစ်ကြောင်းနဲ့သူတို့တွေရင်ဆိုင်ခဲ့ရတဲ့အန္တရာယ်တွေကိုအားလုံးသိရအောင်ဆောင်ရွက်သွားမှာဖြစ်ကြောင်းAB သတင်းဌာနကိုရေးသားပေးပို့တဲ့အီးမေးလ်ထဲမှာဖော်ပြထားပါရယ်ဒီတော့တွင်ဘင်္ဂလားဒေ့ရှ်နိုင်ငံ Cox Bazar မြို့အနီးမှာမနေ့ကတောက်ကြနေ့ကဖမ်းဆီးခဲ့တဲ့ဒီနိုင်ငံသားအကူအညီပေးရေးအဖွဲ့ဝင်တွေကိုပြန်လှည့်ပေးလိုက်တယ်လို့ဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကပြောပါရယ် NGO အဖွဲ့ဝင်အဲ့ဒီအကူအညီပေးရေးလှူသား12ဦးဟာသူတို့ရဲ့နိုင်ငံကူးလက်မှတ်ဒါမှမဟုတ်အလုပ်လုပ်ကင်ခွင့်အထောက်အထားတွေကိုမပြနိုင်တာကြောင့်ဖမ်းဆီးခဲ့တာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်အစိုးရရဲ့အရှိတဦးကဒီကနေ့ပြောပါရယ်ဖမ်းဆီးခံခဲ့ရသူတွေထဲမှာဗြိတိန်နိုင်ငံသား2ယောက်အီတလီနိုင်ငံသား2ယောက်တူရကီနယ်သာလန်နော်ဝေးဘယ်လ်ဂျီယံဘရာဇီးလ်ကိုရီးယားနဲ့ကင်ညာနိုင်ငံက1ယောက်စီပါဝင်ပါတယ်သူတို့တွေဟာမြန်မာနိုင်ငံကထွက်ပြေးလာတဲ့ဒုက္ခသည်တွေနေထိုင်တဲ့စခန်းတွေကိုသွားနေတဲ့လမ်းမှာအခုလိုဖမ်းဆီးခံရတာလည်းဖြစ်ပါတယ်အဲဒီနောက်သူတို့ဟာဒုက္ခသည်တွေစခန်းကိုထပ်မံသွားရောက်မှာမဟုတ်သလိုခွင့်ပြုချက်မရဘဲသွားမှာမဟုတ်တော့ကြောင်းအာမခန်ဂရီပေးတဲ့အတွက်ပြန်လှုပ်ပေးလိုက်တယ်လို့ဥခိယခရန်ရဲဌာနခွဲကတာဝန်ခံရဲအရာရှိမိုဟာမက်အဘူခီယာကပြောပါရယ်ခင်ဗျာ
ရခိုင်ပြည်နယ်စစ်တွေမြို့မှာဒီကနေ့မနက်ပိုင်းကဘုံတွေပောက်ခဲ့ပါတယ်ဒီကနေ့မနက်၄နာရီလောက်မှာဘုံ၃လုံးပောက်ခွဲခဲ့ပြီးမပောက်ခွဲသေးတဲ့ဘုံ၃လုံးလည်းရှာတွေ့ခဲ့တယ်လို့ပြည်နယ်ရဲတပ်ဖွဲ့ရဲမှူးကြီးအောင်မြင့်မိုးကပြောပါတယ်ဘုံပောက်ခွဲမှုကြောင့်ရဲအရာရှိတို့ဒီကိတ်တန်ရရသွားပြီးတော့အခင်းဖြစ်ပွားတဲ့နေရာတွေကိုစစ်ဆေးနေတယ်လို့သူကဆိုပါတယ်လူ၂ဦးသေဆုံးပြီးတော့လူတချို့ထိခိုက်ဒဏ်ရာရခဲ့တဲ့ရှမ်းပြည်နယ်လာရှိုးမြို့ကရုံးမပန်ဘုံပောက်ခွဲမှုအပြီး၃ရက်အကြာမှာစစ်တွေမှာဘုံခုလိုပောက်တာပါမတိမငြိမ်ဖြစ်နေတဲ့ရခိုင်ပြည်နယ်မှာလုံခဲ့တဲ့လတုန်းကမြောက်ဦးမြို့ကဆန္ဒ ားပြသူတွေနဲ့ရဲတပ်ဖွဲ့ကြားထိတိုက်ရင်ဆိုင်မှုတွေဖြစ်တာကြောင့်လူ9ဦးထက်မနည်းသေဆုံးပြီးတော့ဒါဇင်နဲ့ချီပြီးတန်ရာရရှိခဲ့ပါတယ်ရှင်
တရုတ်ကွန်မြူနစ်ပါတီထိုက်တန်းခေါင်းဆောင်တွေရဲ့သုံးရက်ကြာအစည်းအဝေးကိုလာမယ့်တနင်္လာနေ့ကနေစတင်ကျင်းပဖို့ပြင်ဆင်နေကြပါတယ်။လာမယ့်လအတွင်းအစိုးရအဖွဲ့ပြောင်းလဲတွေလုပ်ဖို့မတိုင်ခင်မှာပဲပါတီတွင်အခြေခံကြကြပြုပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးတော့ဆုံးဖြတ်ချက်တွေချသွားနိုင်မယ့်အနေအထားရှိပါတယ်။ပါတီခေါင်းဆောင်လည်းဖြစ်တဲ့သမ္မတရှီဂျင်ပင်ဦးဆောင်တဲ့အစည်းအဝေးကိုဒီ26ရက်နေ့ကနေ28ရက်နေ့ထိကျင်းပသွားမှာဖြစ်ပါတယ်။
ဆီးရီးယားနိုင်ငံအရှေ့ပိုင်းတဘုံတွေထိမ့်ချုပ်ထားတဲ့ဂေါတာဒေတာမှာစနေနေ့ကလေကြောင်းတိုက်ခိုက်မှုတွေကြောင့်အနည်းဆုံးအသက်24ဦးသေဆုံးရပြီးတော့ပြီးခဲ့တဲ့သတင်းပတ်အတွင်းသေဆုံးရသူပေါင်းဟာကလေးအယောက်120ပါဝင်စုစုပေါင်း500ကျော်သွားပြီဖြစ်ပါတယ်ရှင
်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်အောင်နဲ့မရေးတန်တာကျော်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးစနေညာချမ်းအတွက်နောက်ဆုံးရသတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။ရှမ်းပြည်နယ်လာရှိုးမြို့ကဗန်ဘုံပေါက်ကွဲမှုနဲ့ပတ်သက်ပြီးတော့အပြစ်မဲ့ပြည်သူတွေတေကြေထိခိုက်ဒဏ်ရာရတဲ့အပေါ်ဒေါန်ဆန်းစုကြည်ကပြင်းထန်စွာရှုံချကြောင်းနဲ့ဒီပေါက်ကွဲမှုနဲ့ပတ်သက်ပြီးတော့ဥပဒေနဲ့အညီထိထိရောက်ရောက်ဖော်ထုတ်အရေးယူသွားမယ်ဆိုပြီးသတင်းထုတ်ပြန်ပါတယ်။ဒီအကြမ်းဖက်ပေါက်ခွဲတဲ့လုပ်ရဟာအစိုးရအစဉ်တစိုက်ကြိုးပမ်းနေတဲ့အမျိုးသားပြန်လည်တင့်မြတ်ရေးလုပ်ငန်းစဉ်ကိုလည်းကြီးမားစွာထိခိုက်စေတယ်လို့ဆိုထားပါတယ်။ရှမ်းပြည်နယ်ကဘုံပေါက်ကွဲမှုဖြစ်စဉ်နဲ့ပတ်သက်ပြီးနိုင်ငံတော်ပုဂ္ဂိုလ်ရဲ့ဒီအနေနဲ့မဟုတ်ဘဲနဲ့အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာနဥက္ကဋ္ဌအဖြစ်ဒေါန်ဆန်းစုကြည်ထုတ်ပြန်လိုက်တဲ့သတင်းအကြောင်းအပြည့်အစုံဆက်ပြောပြပါမယ်။
ပြီးခဲ့တဲ့ဖေဖော်ဝါရီလ22ရက်နေ့ညနေ 4:00 နာရီနဲ့မိနစ်40မှာရှမ်းပြည်နယ်လာရှိုးမြို့အမှတ်နေရပ်ကွက်ရိုးမာဘန်နဲ့အေယာဝတီဘန်ကြားမှာစုံစမ်းစစ်ဆေးစစ်ဆဲအဖွဲ့အစည်းတစ်ခုထောင်ထားတဲ့ဘုံပေါက်ကွဲမှုဖြစ်ပွားခဲ့လို့အပြစ်မဲ့ပြည်သူဘန်ဝင်နဲ့အမျိုးသမီး2ဦးသေဆုံးပြီးအမျိုးသား5ဦးအမျိုးသမီး12ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီလိုမျိုးအပြစ်မဲ့ပြည်သူတွေတေကျေထိခိုက်ဒဏ်ရာရခဲ့တဲ့အပေါ်မိသားစုနဲ့ထပ်တူဝမ်းနဲ့ကြေကွဲရပါကြောင်းနဲ့အခုလိုအကြမ်းဖက်ဖောက်ခွဲတဲ့လုပ်ရအပေါ်အပြင်းထန်ရှုံချတယ်လို့ဒေါန်ဆန်းစုကြည်ကဖေဖော်ဝါရီလ23ရက်နေ့ရက်စွဲနဲ့သတင်းထုတ်ပြန်လိုက်ပါတယ်။ဒီလောက်ရဟာနိုင်ငံတော်အစိုးရအစဉ်တစိုက်ကြိုးပမ်းဆောင်ရွက်နေတဲ့အမျိုးသားပြန်လည်တင့်မြတ်ရေးလုပ်ငန်းစဉ်ကိုကြီးမားစွာထိခိုက်စေနိုင်တယ်လို့ဆိုထားပါတယ်။ဒါကြောင့်ဒီလိုမျိုးအများပြည်သူတွာလာနေတဲ့နေရာတွေအရက်သားပြည်သူတွေကိုပြစ်မှတ်ထားအကြမ်းဖက်တိုက်ခိုက်တဲ့မိုင်းခွဲဖောက်ခွဲမှုလောက်ရအပေါ်တရားဥပဒေစိုးမိုးရေးအတွက်ဥပဒေနဲ့အညီထိထိရောက်ရောက်ဖော်ထုတ်အရေးယူသွားမှာဖြစ်တယ်လို့လည်းနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်အနေနဲ့မဟုတ်ဘဲဒေါန်ဆန်းစုကြည်ကအမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာနဥက္ကဋ္ဌအဖြစ်တည်င်းထုတ်ပြန်လိုက်တာဖြစ်ပါတယ်။ရှမ်းပြည်နယ်ကဘုံပေါက်ကွဲမှုဖြစ်စဉ်နဲ့ပတ်သက်ပြီးရှမ်းပြည်နယ်တီဘောကနိုင်ငံရေးလေလာအခဲခတ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းကသုံးသပ်ပါတယ်
။ကျွန်တော်ကမန်းကြည့်တာတော့ဟိုအခုဒေါန်ဆန်းစုကြည်ပြောတဲ့ဒေါန်ဆန်းစုကြည်ထုတ်ပြန်လိုက်တဲ့ပြင်ညာချက်ကယူဆတာကရဲကဘန်ကိုပြစ်မှတ်ထားပြီးတော့လောက်တာဖြစ်တဲ့အတွက်ကြောင့်မလို့ချက်ကြီးနဲ့ပတ်သက်နေတယ်ချက်ကြီးတောင်းတာမပေးလို့မလို့ဒီလိုအကြမ်းဖက်လို့ရလုပ်တယ်လို့ကျွန်တော်ကအဲ့လိုယူဆတာလေအဲ့တော့ဒီလိုကြင်ညာတဲ့ဥစ္စာကအမှန်တကယ်ကတော့လုတ်တင်တဲ့ကိစ္စပါဟိုပြန်ပြန်တဲ့ကိစ္စပါဟိုဒီလိုကျွန်တော်တို့မရှုံချဘူးဆိုလို့ရှိရင်ဒါဟိုအပေးဒီလိုလိုသဘောတူတယ်လို့လို့ဖြစ်နေမှာဟိုပြည်သူလူကအဲ့လိုခင်သွားမှာစိုးရတယ်လေအဲ့တော့အခုလိုပြန်ကြည့်ရလိုက်တာကောင်းတယ်မှန်ကန်တဲ့လုပ်ရလို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ
်ဒီလုပ်ရဟာဒေါန်ဆန်းစုကြည်စူးစမ်းနေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့အမျိုးသားပြန်လည်တင့်မြတ်ရေးလုပ်ငန်းစဉ်ကိုလည်းထိခိုက်စေနိုင်တယ်လို့ဦးရထွန်းကသုံးသပ်ပါတယ
်အဲဒီဟာကိုအနောက်ကျက်ဖြစ်တယ်ဆိုတော့ဟိုသူတို့အတွင်းပိုင်းမှာလည်းအတွင်းပိုင်းဆိုတာအစိုးရနဲ့တပ်မတော်နဲ့ကြားမှာလည်းနှိမ့်နိုင်ရတဲ့ကိစ္စတွေအများကြီးရှိတယ်လေအဲ့တော့ဘာဆိုကြတော့တပ်မတော်က AA တို့ DNA တို့MND ရောအဲ့ဒီအဖွဲ့တွေဆိုလို့ရှိရင်သူကဟို NCA နဲ့မှဟိုထိုးထိုးမထိုးထိုးအဲ့ဒီအဖွဲ့တွေတော့တိုက်ကိုတိုက်ရမယ်ဆိုတဲ့ဟာမျိုးရှိတယ်။အဲအဲ့တော့ဒါကိုလည်းဒေါန်ဆန်းစုကြည်ကတစ်ဖက်ကနေပြီးတော့တောင်းပြစီရောပြီးတော့တမ်းမတော်ရဲ့သဘောထားပျော်ပြောင်းလာအောင်ပြင်းရတဲ့အခက်ခဲတွေလည်းရှိမှာပေါ့နော်။နောက် KIA ဆိုလို့ရှိရင်လည်းသူကအဲ့ဒီအဖွဲ့တွေနဲ့မှအတူတူလက်တွဲပြီးတော့ဆွေးနွေးမယ်ဆိုတော့မြောက်ပိုင်းအဖွဲ့ဆိုပြီးတော့တခါသူကလည်းအဲ့လိုပြောနေတာတွေရှိတော့ဆိုတာကအဲ့ဒီမှာတဲ့သဘောထားရှိတဲ့သူတွေနဲ့ညှိနှိုင်းရတဲ့အခါမှာအခုလိုလှုပ်လိုက်တဲ့လုံရက်ကအဲ့မှာတဲ့ဟာကိုထောက်ပတ်ပေးတယ်လို့ပြောတာပေါ့ဒီလိုလှုပ်လိုက်တဲ့ဟာမျိုးကအကြမ်းဖက်လုံရက်တွေလှုပ်လိုက်တဲ့ဟာပြည်သူလူထုကိုဟိုဆက်ခါတက်ကဒုက္ခပေးတဲ့ဟာမျိုးတွေကအဲ့ဒီဒီအစိုးရနဲ့တက်မလို့ကြားမှာလဲဆွေးနွေးညှိနှိုင်းကြတဲ့အခါသဘောထားတင်မာတဲ့နော်အပြည့်ချိန်မုံရမယ်ဆိုတဲ့ ဟာကိုကျွန်တော်တို့ကထောက်ခံတယ်ဖြစ်သွားတာပေါ့နော်။ဒါကြောင့်မို့အဲ့ဒီဟာကိုတော့သာသူကြီးကညီညွတ်ပုံရပါတယ
်။အခုရပိုင်းမှာကိုရှမ်းနယ်ရခိုင်ပြည်နယ်ဘက်မှာဘုံပေါက်ကွဲမှုတွေကဇက်တိုက်ဆိုသလိုဖြစ်ပွားနေတာဖြစ်ပါတယ်ရှင်။ဒီ OES စနေညပိုင်းမြန်မာဘာသာအစီအစဉ်တွေကိုနားဆင်နေကြတာဖြစ်ပါတယ်ရှင်။အခုတော့စနေညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍဖြစ်တဲ့သတင်းတောင်မတ်စုအစီအစဉ်ကိုတင်ပြပေးခြင်းပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့လအနည်းငယ်အတွင်းတပ်ငယ်မရေမှုတွေဖြစ်ပွားတာနဲ့ပတ်သက်ပြီးဒုရုအကြာပြောဆိုဝေဖန်မှုတွေကြီးထွားလာနေပါတယ်။2018ခုနှစ်အတွင်းတပ်ငယ်မရေမှုဟာတရက်ကိုအနည်းဆုံး2မှုနှုန်းနဲ့ဖြစ်ပွားနေတယ်လို့ပြည်ထရေးဝန်ကြီးကလည်းတရားဝင်ကြေညာထားပါတယ်တပ်ငယ်မရေမှုလုံဝပပျောက်ရေးအတွက်အစိုးရမှအဓိကတာဝန်ရှိပေမဲ့လည်းအာဏာပိုင်နေကိုနိုင်ကလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုနဲ့ပတ်သက်တဲ့အသိပညာပေးတဲ့ပိုင်းမှာအားနည်းနေသေးတယ်လို့အမျိုးသမီးရေးလှုပ်ရှားဆောင်ရွက်သူတွေကဝေဖန်ပြောဆိုကြပါတယ်ဒီကြောင်းအပြည့်စုံကိုတော့ဒီသတင်းဘက်ရဲ့သတင်းတောင်မတ်စုအစီအစဉ်က VOA မြန်မာပိုင်းသတင်းတောင်မတ်မြင့်မြင့်ခိုင်ကပြောပြပေးပါမယ်ရှင်
ရွေးမြောက်သေးတဲ့ကလေးငယ်တွေအပေါ်လိမ်မိုင်းဆိုင်ရာအကြမ်းဖက်စော်ကားမှုတွေတိတိတသားများလာတာမို့ကျူးလွန်သူတွေကိုပြင်းပြင်းထန်ထန်အရေးယူဖို့တည်ထောင်ပေးဖို့အထူးပါလူထုကြားတောင်းဆိုမှုတွေအချိန်မြင့်ဖြစ်ပေါ်လာနေတာပါပြည်ထောင်ဝန်ကြီးဌာနကထုတ်ပြန်တဲ့စာရင်းအရဆိုရင်ပြီးခဲ့တဲ့နှစ်နှစ်အတွင်းကလေးငယ်တွေနဲ့အမျိုးသမီးတွေအပေါ်အာဓမ္မပြုကျင့်မှုတွေတိုးလာပြီး2018ခုနှစ်အတွင်းအာဓမ္မပြုကျင့်မှု1400ကျော်ဖြစ်ပွားခဲ့ပါတယ်မရေမှုတွေပပျောက်ဖို့ဆိုရင်အစိုးရအနေနဲ့ကျူးလွန်သူတွေကိုထိထိရောက်အရေးယူနိုင်ဖို့ကအဓိကကြပြီးဥပဒေရေးရာလုံထုံးလုံနည်းတွေကိုပြုပြင်ပြောင်းလဲဖို့လိုတယ်လို့လည်းအမျိုးသမီးရေးလှုပ်ရှားသူတွေကထောက်ပြကြပါတယ်။ဒါနဲ့ပတ်သက်ပြီးအမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့တွဲဖက်အထွေထွေအတွင်းရေးမှူးနော်ဆဲဆဲပြောပြတာကတော့
အစိုးရကပို့ပြီးတော့ဒီလုံထုံးလုံနည်းအရာကောပြီးလို့ရှိရင်သူ့ရဲ့ system ပေါ့နော်သူ့ရဲ့စနစ်တွေကောပေါ့နော်ဥပမာဆိုရင်တရားစီရင်စနစ်လို့ပေါ့နော်အဲ့ဒါတွေကိုအများကြီးပြန်လည်ပြီးတော့သုံးတမယ်ပြန်လည်ပြီးတော့ပေါ့နော် account ထဲပေါ်ရမယ်ဟိုစားပေါ့နော်နိုင်ငံတကာစံချေစံညွှန်းတဲ့အညီလဲဟိုဟာသူလောက်ရမယ်ဟာတွေတော့အများကြီးလိုတယ်ပြီးတော့အဓိကဟိုပေါ့နော်ဒီအခုလက်ရှိဖြစ်နေတဲ့ဒီတက်ငယ်မရေမှုတော်တော်များများကဥမာကျွလုံတဲ့သူတွေဆိုရင်ဒီမှာဟိုအစိုးရတောင်ရှိသူတွေလည်းပါတယ်ဥမာရဲတပ်ဖွဲ့တွေတို့ပြီးလို့ရှိရင်လည်းဒီအောက်ခြေကပေါ့နော်ဟိုစပေါ့အနာဘိုင်းတွေပေါ့နော်အဲ့ဒီဟာအဲ့ဒီလူတွေလည်းတော်တော်များများများလာတယ်အဲ့ဒီပုံမှာဒီအကြံဖွင့်မှုနဲ့ပတ်သက်တာတို့လင်ပိုက်ဆိုင်ရာနဲ့ပတ်သက်တဲ့အကြောင်းရင်းတွေကသူတို့မှာဟိုကပေါ့နော်ဟိုကနာဟိုအသိပညာဘူးတုတ္တရရဖို့လိုတယ်ပြီးလို့ရှိရင်ဒါတွေပြစ်လာပြီဆိုခိုင်ခိုင်မာမာနဲ့ဟိုထိထိရောက်ရေးယူဖို့လဲလိုရပေါ့နော်ဆိုတော့ကျမတို့ကျမရဲ့အမြင်ကတော့ကျမတို့ထိထိရရောက်အရေးမယူနိုင်တဲ့အတွေ့အကြုံပေါ့နော်ဒီအမှုတွေကမနှဲလာမနဲ့များများများလာတယ်အဲ့လိုဖြစ်တယ်ပြီးလို့ရှိရင်လဲထိထိရရောက်ကင်တွယ်နိုင်မိဥပဒေပေါ့နော်ပြီးလို့ရှိရင်လဲဟိုဟာပေါ့နော်ကျမတို့ဒီလင်ပိုင်းဆိုင်ရာပဲဖြစ်အကြံဟိုပေါ့နော်အိမ်တွင်းပိုင်းဆိုင်ရာပြည်ဒီလိုမျိုးအကြံဖက်မှုတွေအတွေ့ပေါ်ကာကွယ်ပေးမဲ့ဥပဒေတွေမရှိလို့ဒါတွေပိုများလာတာလည်းဖြစ်တယ်ပေါ့နော
်တက်ငယ်မရေမှုလုံးဝပပျောက်ဖို့အတွက်အစိုးရမှအဓိကတာဝန်ရှိပေမဲ့လည်းအာဏာပိုင်တွေကိုနိုင်ကလိမ်ပိုင်းဆိုင်ရာအကြံဖက်မှုတွေပတ်သက်တဲ့အသိပညာပိုင်းအားနေတာကြောင့်အထမပြုကျင့်မှုတွေကိုဖြည့်ရှင်းဆောင်ရွက်တဲ့အခါအခက်အခဲတွေအများကြီးရှိတယ်လို့အမျိုးသမီးရေးလှုပ်ရှားသူမဆူဆူးနယ်ကပြောပြပါတယ်
ဒီအုတ်ချီမှာတဲ့ဌာနဆိုင်ရာရဲ့ gender sensitive ရှိတဲ့ဟာပေါ့နည်းပတ်သက်လို့ရှိတယ်။တငံမလေးမှုတွေလောက်တဲ့ချိန်မှာဟိုခက်ခဲတယ်အများကြီးရှိတယ်။ဟိုဒီမလာခင်တပတ်လောက်မှာပဲမတို့ရွာနာကအမှုတစ်ခုဆိုလို့ရှိရတယ်။ဆန်းနှစ်ကလေးကိုအတင်းပညာလိုက်တဲ့ဟာလိုမျိုးပေါ့နော်မိဘကိုတည်းနေပြီးတော့ပညာလိုက်တဲ့ဟာမျိုးဆိုလို့ရှိရဒါတွေကမဖြစ်သင့်ဘူးပေါ့နော်။ကို့မတိုင်းချင်းတဲ့သူနဲ့ကိုကပြန်ယူရတဲ့နေထားတခုကဒီကလေးရဲ့ဘဝတဆောင်လို့ရရှိမှာကလို့ဖြစ်သွားမယ်ဆိုတဲ့ဟာကိုစဉ်းစားလို့မရဘူးပေါ့နော
်လက်ရှိမြန်မာနိုင်ငံမှာတရားဥပဒေရဲ့အာဏာသက်ရောက်မှုကအားနေပြီးတပ်ငယ်မလေးမှုကျူးလွန်သူတွေကိုလုံလောက်တဲ့ပြစ်ဒဏ်ပေးနိုင်ခြင်းမရှိတာမို့တည်ထောင်ပေးဖို့အထူးတောင်းဆိုသူတွေလည်းရှိပါတယ
်မလေးကောင်တွေတည်ထောင်ပေး
ဖို့ရေးဖို့ရေး
မလေးကြီးဖြစ်ရေး
ဖို့ရေးဖို့ရေ
းလူသားမလေးကောင်တွေတည်ထောင်ရေး
ဖို့ရေးဖို့ရေး
ဒါပေမဲ့တစ်ဖက်မှာလည်းတည်ထောင်ပေးခြင်းရဲ့နောက်ွယ်မှာအခြားဆိုးကျိုးတွေရှိလာနိုင်တာနဲ့ပတ်သက်လို့မဆူဆူးတွေကအခုလိုပြောပြပါဗျ။တ
က်ငယ်မတိမ်မှုတွေနဲ့ပတ်သက်ပြီးတည်ထောင်ပေးမှဆိုရင်ဟိုအမတို့ရဲ့ရှုထောက်ကနေကြည့်လို့ရှိရင်လူခွင့်ရှုထောက်ကနေကြည့်လို့ရှိရင်ဟိုတည်ထောင်ပေးတဲ့ဟာကတော့စံချင်ပေလို့ဖြစ်နေတယ်ပေါ့နော်။နောက်တစ်ခုကလည်းဟို တည်တံပေးဖို့ကိုကဥပဒေမှာကိုတည်တံပေးဖို့လုပ်လိုက်ရင်ဒီကလေးကိုမတဲချစ်ပြီးရင်တတ်ပစ်လိုက်မှာကိုစိတ်ပူတယ်။ဘာလို့လဲဆိုလူတမောက9နှစ်ပဲလေဆိုရင်ကံကရှင်မရှိတော့ဘူးဆိုရင်ဒီမှုကမတဲမှုမြောက်တယ်ဆိုတော့တည်ပြဖို့ရန်ခက်သွားတယ်။တည်ပြီးတာနဲ့ချက်ချင်းကဟိုဆက်စင်းမိတာတို့ဘာလို့ဟုတ်ချင်မှမဟုတ်တော့မှာကိုတည်ပြီးမှပေါ်တယ်ဆိုလို့ရှိရင် तू ကမတဲချင်းခံရလာတယ်ဆိုတဲ့တတ်တီကမပြနိုင်တော့ဘူးပေါ့နော်ဒါဆိုရင်ဒီလိုမျိုးခြေနေလေးတွေရှိလာနိုင်တယ်အဲ့ဒါကြောင့်မတို့ကတည်တံပေးဖို့ဆိုတာထက်ကိုခုနပြစ်တံကြီးလေးတဲ့ပြစ်တံချဖို့ဆိုတဲ့ဟာကိုပို့တော့ဖြစ်သေးတယ်လို့ယူဆတယ်ပေါ့
မကြသေးခင်ရက်ပိုင်းကပြည်ထောင်ဝင်ကြီးဌာနကထုတ်ပြန်တဲ့မရိမှုဖြစ်ပွားမှုအခြေအနေဖြစ်ပွားတဲ့အကြောင်းရင်းနဲ့ရှောင်ကျဉ်ရမယ့်အချက်များအစီရင်ခံစာထဲမှာမရိမှုဖြစ်ပွားတဲ့အကြောင်းရင်းတွေနဲ့ဆက်ဆက်ပြီးမိန်းကလေးတွေရဲ့ဝတ်စားဆင်ရင်မှုကိုဆရာသမားလူကြီးမိဘနဲ့မီဒီယာတွေကဝိုင်းဝန်းသက်မှတ်ပေးရမယ်ဆိုတဲ့အချက်ပေါ်အမျိုးသမီးတွေကြားဝေဖန်စရာဖြစ်ခဲ့ပါတယ်။မရိမှုတွေအဖြစ်များလာတာကိုအမျိုးသမီးတွေရဲ့ဝတ်စားဆင်ရင်မှုအပေါ်မှာပဲပြစ်တင်နေတာတွေဟာအထိပယ်မရှိကြောင်းအမျိုးသမီးရဲ့တက်ကြွလှုပ်ရှားသူဘိုရာကအခုလိုပြောပါတယ
်။ခိုင်ကြရင်ကိုလည်းမြန်မာမျိုးသမီးပဲ။ဟိုလည်းထမင်းဝေးတဲ့ခါရှိမှာဗမာရှိဝေးတဲ့ခါရှိမှာမောင်မေတို့ဝေးတဲ့ခါရှိမှာအခုကမြန်မာနိုင်ငံကအဲ့တခုပေါ့အမြဲမျိုးသမီးတွေပေါ့ discriminate ရအောင်လုပ်တယ်။ဘုရားထမင်းဝေးရနေဆိုဟဲ့သမီးလေးထားလိုက်တာဘုရားဗောင်မီတို့ဝေးလိုက်ဆိုတာနဲ့အကုန်လုံးကမင်းမပြောလို့မျိုးအဲ့လိုမျိုးကြည့်မျိုးနဲ့အခုလက်ကန်းဆောက်ဆောင်ဝေးတယ်တချို့ကပြည့်ရတဲ့ကြည့်မျိုးနဲ့ကြည့်သွားတယ်။ပြောမတိမ်မှုဥစ္စာဝေးဟိုမတိမ်မှုနဲ့ပတ်သက်တဲ့ဒီအတိပိဟိုလက်ကန်းဆောက်ဆောင်ဝေးပေါ့။အမှဝေးထားလာရကြောင့်သူကိုယ်တိုင်ကအဲ့လိုမျိုးပေါ့။မနေ့မျိုးအသေးပင်လုံးဝမရှိပါဘူး။အဓိကဝေးစားချင်ဖို့လည်းမဆိုင် mindset ပဲစကားပြောရဲ။
မြန်မာပြည်မှာကလေးငယ်တွေနဲ့အမျိုးသမီးတွေအပေါ်အာဓမ္မပြုခြင်းမှုတွေလုံးဝပပျောက်ဖို့အတွက်တရားဥပဒေစိုးမိုးရေးနဲ့အသိပညာပေးမှုတွေကြကြပြန့်ပြန့်လှုပ်ဆောင်ဖို့အင်မတန်အရေးကြီးတယ်လို့အမျိုးသမီးရေးလှုပ်ရှားသူတွေကထောက်ပြလာနေကြတာလည်းဖြစ်ပါရဲ့ရှင
်။သတင်းနောက်မဆုအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်။အခုဆက်ပြီးတော့မြန်မာတခွင်အစီအစဉ်ကိုတင်ဆက်ပေးကြပါမယ်။အသွင်ကူးပြောင်းမှုကြိုးပမ်းနေတဲ့မြန်မာနိုင်ငံအတွက်ခိုင်မာတဲ့အနာဂတ်တစ်ခုတည်ဆောက်နိုင်မှုကလူငယ်တွေရဲ့စွမ်းဆောင်နိုင်မှုအပေါ်မှာအများကြီးမှီတည်နေတာမို့အရေးချင်းပြေးဝတဲ့လူငယ်တွေအတွက်လိုအပ်တဲ့ပညာရေးအထောက်ပံ့တွေပေးဖို့ပညာရှင်တွေကအကြံပြုပါတယ်။ဒီလိုမျိုးအတံမွေးဝမ်းကြောင်းပညာရက်တွေဟာလူငယ်တိုင်းရဲ့တည်ကြတဲ့အနာဂတ်ကိုဖန်တီးပေးနိုင်တာမို့လဲဒီအပိုင်းမှာအစိုးရတစ်ခုတည်းတာမကအရက်ဖက်အဖွဲ့အစည်းတွေကပါပံ့ပိုးလှုံ့ဆော်ပေးရမှာဖြစ်တယ်လို့ပညာရှင်တွေကပြောပါတယ်။အပြည့်အစုံကိုတော့မြစ်မခသတင်းအေဂျင်စီကကိုကောင်းမြတ်ဖြိုးကတင်ပြပေးထားပါတယ်။
မြန်မာနိုင်ငံမှာငွေကြေးအခက်အခဲကြောင့်အပါအဝင်အခြေအနေအမျိုးမျိုးကြောင့်ကျောင်းပညာရေးပြီးဆုံးအောင်မတင်ကြားနိုင်တဲ့လူငယ်တွေအများအပြားရှိနေပါတယ်။မြန်မာနိုင်ငံမှာ2014ခုနှစ်ကထုတ်ပြန်ခဲ့တဲ့အတကောင်စင်းရဲ့ရတော့အသက်5နှစ်ကနေ18နှစ်အထိကျောင်းမတက်တဲ့သူတွေက24တန်းရှိပြီးတော့ကျောင်းလုံးဝမနေဘူးတဲ့သူကတော့ 10.9 တန်းရှိနေပါတယ်။ဒါကြောင့်ကျောင်းစာမတင်ကြားရတဲ့လူငယ်တွေအတမွေးဝမ်းကြောင်းလုပ်ငန်းနဲ့ရေရှည်ရက်တည်နိုင်မှုအတွက်တမွေးဝမ်းကြောင်းတင်ကြားပေးတဲ့တင်နန်းကြောင်းတွေပုံမပေါ်ထွက်လာဖို့လိုအပ်နေတယ်လို့ပြောဆိုမှုတွေရှိနေပါတယ်။ဒါအပြင်ပညာရေးပိုင်းဆိုင်ရာပြောင်းလဲမှုတွေလုပ်တဲ့အခါမှာလည်းပညာရေးပိုင်းဆိုင်ရာသမဂ္ဂအတမွေးဝမ်းကြောင်းပညာရေးကိုလည်းလှုပ်ဆောင်ရမှာဖြစ်တာကြောင့်လူကြီးမိဘအများစုရဲ့အတွေးအခေါ်တွေလည်းပြောင်းလဲဖို့လိုအပ်နေတယ်လို့ဒီလိုလို့တော့ကိုယ်စလဲဦးဖြိုးစရာတော့ကအခုလိုပြောပါတယ
်အချို့ကိစ္စရက်တွေပေါ်မှာလူကြီးတွေရဲ့ဒီ over protected ပေါ့နော်ဟိုအလွန်အကျွံကာကွယ်မှုတွေကိုတော့ကျွန်တော်တို့တွေ့နေရတာဆိုလိုချင်တာကတော့ကျွန်တော်ကတော့ထိန်းချောင်းမှုဆိုတာတကာကွယ်မှုလို့ကျွန်တော်ယူဆတယ်ဥပမာအပြင်ဆရာဝန်ဖြစ်ရမယ်အင်ဂျင်နီယာဖြစ်ရမယ်အစရှိသဖြင့်ဘာဖြစ်လို့ကိုယ့်ရဲ့ကလေးတွေကိုဒါတွေဖြစ်စေချင်တာလဲအဓိကကတော့သူတို့အသက်အရွယ်အပိုင်းခြားတစ်ခုရောက်လာတဲ့အခါမှာသူတို့ရဲ့ဘဝရက်တွေမှုကိုဒီကိစ္စတွေကသာလျင်လောက်ကဆောင်ရွက်နိုင်မယ်လို့ယူဆတဲ့အတွက်ကြောင့်မလို့ဒါတွေကိုမဖြစ်ဖြစ်အောင်တွန်းပို့ကြတာပေါ့ဗျာအဲတော့ကျွန်တော်တို့ကအခုလက်ရှိအနေထားမှာဆိုရင်ဘောင်းစုံပြုပြင်ပြောင်းလဲဖို့ကြိုးစားနေတယ်ဥပမာအဖြစ်ပြောရမယ်ဆိုလို့ရှိရင်ပညာရေးပဲထားပါဦးเนาะပညာရေးဆိုလို့ရှိရင်လည်း academic လို့ပြောလို့ရတယ်ပညာရေးပိုင်းဆိုင်ရာလည်းမဟုတ်ဘဲနဲ့ vocational training လို့ပြောလို့ရတယ်တမွေးဝမ်းကြောင်းပညာတွေကိုလည်းအားပေးနိုင်ဖို့အတွက်ကျွန်တော်တို့ကြိုးစားနေတယ်အဲ့လိုနေရာမျိုးမှာကျွန်တော်တို့လူကြီးတွေနဲ့ထိတဲ့တွေ့တာပေါ့ဆိုလိုချင်တာကတော့မိဘအတော်များများကကြတော့ပုံမှန်သင်ရိုးသင်ဆဲဖြစ်တဲ့ပညာရေးပိုင်းဆိုင်ရာကဆိုရင်ဘဝရဲ့အမှတ်ခံချက်ရှိနိုင်တယ်။အကျန်တဲ့အရာတွေဒီ ad hoc လို့ပြောလို့ရတဲ့တခဏတာစိတ်ဝင်စားမှုလို့ယူဆကြတယ်။ဒါပေမဲ့ကျွန်တော်တို့အခုပြုပြင်ပြောင်းလဲချင်တာကတော့လူတိုင်းလူတိုင်းစီပညာရေးပိုင်းဆိုင်ရာကိုသွားချင်မှသွားမယ်။အဲသူ့ရဲ့ဘဝရည်တည်နိုင်ဖို့အတွက်အသက်မွေးဝမ်းကြောင်းပညာတစ်ခုကိုသာထိုက်တဲ့နဲ့အသက်ပညာရှိထားမယ်ဆိုရင်သူဒီသူ့ရဲ့ဘဝမှာရည်တည်နေထိုင်နိုင်မယ
်။အသက်မွေးဝမ်းကြောင်းပညာရက်တွေဟာအရေးကြီးပြီးနိုင်ငံအထွတ်အထောက်ကိုပြုနိုင်မှာဖြစ်တာကြောင့် ဝကြည်ရင်းနှီးမှုတွေပုံမတင်ကြားမှုတွေလှောက်ဆောင်နိုင်ဖို့အစိုးရဘက်ကရောလုပ်ငန်းရှင်တွေဘက်ကပါရင်းနှီးမြှုပ်နှံမှုတွေပုံမလှောက်ဆောင်ဖို့လိုအပ်နေတယ်လို့လည်းပြောဆိုမှုတွေရှိနေပါတယ်။အတက်မွေးမှုအတက်ပညာသင်တန်းကျောင်း CPT မြန်မာရဲ့အမှုဆောင်အရာကြီးချုပ်ဖြစ်တဲ့ဒေါက်ခင်မြတ်ဆန္ဒကတော့တက်မွေးမှုသင်တန်းကျောင်းတွေကိုတိုးတက်နေတဲ့နိုင်ငံဖြစ်ဖြစ်မတိုးတက်သေးတဲ့နိုင်ငံဖြစ်ဖြစ်စင်ဆက်မပြတ်ဘာကြောင့်ပေါ်ဆောင်တက်တယ်လဲဆိုတာကိုတော့အခုလိုပြောပါတယ်။
မတော်နိုင်ငံလူနေသားမျိုးဆိုပို့ပြီးလိုအပ်တယ်။ဘာကြောင့်ဆိုတော့အခုမှကာဂျေကပြန်ဆောက်မလို့ဖြစ်နေ။ဟိုရင်တော့ကတော့မတော်နိုင်ငံမှာရှိပါတယ်အဲ့လိုမျိုး vocational school တွေအများကြီးရှိရဲ။သို့တော်လည်းခေတ်ဆက်ဆက်မှာအစိုးရပြောင်းလဲနေမှာအဲ့လိုပိတ်ပစ်လိုက်ရတဲ့ vocational school တွေအများကြီးရှိခဲ့တယ်။မှာ government technical high school တွေသူအများကြီးပိတ်ပစ်လိုက်ရတယ်ပေါ့နော်။ဆိုတော့အဲ့လိုမျိုးတွေဆိုအများကြီးနေနာခဲ့ရပေါ့။ဆိုတော့အခုတော့နောက်ပိုင်းမှာအစိုးရအနေနဲ့လည်းဒါတွေကိုပြန်ပြီးတော့ဖွင့်ပေးနေပြီ။နေရီမှာလည်းပြန်ဖွင့်လှစ်နေပြီ။နောက် UTHS တောင်းနေပါတယ်ဆိုလို့ရှိရင်တောင်းပေါင်း39ချောင်းတော့ပြန်ဖွင့်နေပြီ။အဲ့လိုပဲအပြင်မှာလည်းအခုဟို state councilor ရဲ့ဟိုတိုက်တွန်းမှုကြောင့်လည်းပါတယ်ပေါ့နော်ဟို NGO တွေ NGO တွေအပြင်ကိုဒီ civil community တွေကလည်းဒါတွေကိုနိုင်ငံလောက်ကလေးတွေလုပ်ပေးနေပြီပေါ့နော်အဲ့လိုမျိုးလေးတွေလုပ်နေရတွေ့ရတယ်အများကြီးတော့ဆက်လုပ်သွားရလိမ့်မယ်ပေါ့နော်
အဲ့ဒီလိုကြောင်းပြင်မှာလူငယ်တွေတတ်မွေးမှုပညာကိုစိတ်ဝင်စားတဲ့လူငယ်တွေဒါမကလူငယ်ထိမ့်သိမ်းစခန်းထဲရောက်နေတဲ့လူငယ်တွေအတွက်လည်းသူတို့ပြန်ထွက်လာတဲ့အခါလမ်းမပြောက်တော့အောင်တတ်မွေးမှုပညာတွေကိုတင်ကြားပေးဖို့လိုအပ်နေတယ်လို့လည်းUSAID ရဲ့တရားဥပဒေစိုးမိုးမှုမြင့်တင်ရေးအကြီးအကဲမန်နေဂျာဒေါ်ရင်းမြော်ကအခုလိုပြောပါသေးတယ
်လူငယ်တွေဒီအထဲမှာတို့အချင်းကြခံနေရစဉ်ထိမ့်သိမ်းရေးစခန်းမှာနေတဲ့အချိန်မှာတို့ပြန်ထွက်လာတဲ့အခါမှာအသက်မွေးဝမ်းကြောင်းပညာတစ်ခုခုလုံနိုင်မဲ့ပတ်ဝန်းကျင်မျိုးဖန်တီးပြီးဖို့လိုတာပေါ့ဆိုတော့နိုင်ငံတကာအချင်းထောင်တွေမှာဆိုလို့ချင်းလဲတို့ဒီဖန်တီးပေးထားတဲ့ပတ်ဝန်းကျင်ကဒီလူတွေပြန်ပြီးထွက်လာတဲ့အခါမှာအနေထားတစ်ခုဒီအသက်မွေးဝမ်းကြောင်းအနေထားတစ်ခုမှာတို့ခြေလမ်းနေစပြီးလမ်းလာနိုင်တဲ့နေရာမျိုးဖန်တီးပေးတဲ့နေရာမျိုးဖြစ်တယ်ပါ
အခုချိန်မှာတော့အစိုးရအနေနဲ့အသက်မွေးဝမ်းကြောင်းပညာရကျောင်းတွေကိုဖော်ဆောင်မှုတွေပြုလုပ်နေပြီးပုဂ္ဂလိကလှုပ်ဆောင်နေတဲ့အဖွဲ့အစည်းတွေကိုလည်းထောက်ပံ့မှုတွေပြုလုပ်ပေးဖို့လိုအပ်နေတယ်လို့သက်မွေးမှုကြောင်းတွေအခုထပ်ပုံမထွက်ပေါ်လာစေဖို့အတွက်လည်းအားလုံးပူးပေါင်းပြီးလှုပ်ဆောင်ပေးဖို့လိုအပ်နေတယ်လို့ဒေါက်ခင်မြတ်ဆန္ဒကအခုလိုပြောပါသေးတယ်
။ဘူးဘီတောင်မြောက်ပေးဖို့အားပေးဖို့ဆိုတာ private sector မှာပါပဲနဲ့မရဘူး။private sector မှာပါဝင်တဲ့ခုနပြောတဲ့ TVET ခေါ်တာပေါ့ technical vocational education training ဒီလုံးဝမဖြစ်နိုင်ဘူး။အဲ့တော့ဘာကြောင့်လဲဆိုတဲ့အခါကျတော့သူ့ရဲ့ပညာရေးစနစ်ကသက်မွေးဝမ်းကြောင်းဖြစ်တဲ့အတွက်ကြောင့်မလို့ဟိုထိဆက်ပြီးတော့သင်ရတဲ့ပညာရေးဖြစ်တယ်။အဲ့ဒီအတွက်ကြောင့်မလို့ academic ဟိုဟာတခုတည်းဟိုသင်တာမျိုးမဟုတ်ဘဲနဲ့လက်တွေ့ပါပါတဲ့အတွက်ကြောင့်ကုန်ကျစရိတ်တအားများတယ်။အဲ့ကြောင့်မလို့ပူပေါင်းပါဝင်ပြီးတော့ထောက်ပံ့ဖို့ဆိုတာဒီအားလုံးပါဝင်မှရတယ်ပေါ့နော်ဆိုတော့ခုနပြောတဲ့ private sector ပါမယ် government ကလည်း policy ကောင်းကောင်းတွေထုတ်ပေးရမယ်အမတို့လိုကျောင်းနေပေါ့နော် NGO တွေဆိုလဲ NGO မှာတကယ်ကိုလေခုနပြောတဲ့ project based လောက်တာမဟုတ်ဘဲနဲ့လေဟိုတကယ်ကို system တစ်ခုကိုတည်ဆောက်ပြီးတော့ဒီ impact တွေကိုပါဖြစ်သွားနိုင်တဲ့ဟာမျိုးအထိပေါ့အဲ့လောက်အထိလုပ်ပေးတဲ့အဖွဲ့အစည်းတွေကိုလည်းတကယ်အသိအမှတ်ပြုပြီး media တွေလည်းပေါ်ထုတ်ပေးဖို့လုပ်ရဲပေါ့နော်ဆိုတော့အဲ့လိုမျိုးအားလုံးပူပေါင်းပါဝင်ပြီးတော့လုပ်မှာပဲရမယ်ပေါ့နော်
အခုချိန်မှာတော့မြန်မာနိုင်ငံမှာအစိုးရကဖွင့်လှစ်တင်ကြားပေးနေတဲ့တက်မွေးမှုကြောင်းတွေလည်းရှိနေသလိုပုဂ္ဂလိကအဖွဲ့အစည်းတွေကနိုင်ငံတကာအကူအညီနဲ့ဖွင့်လှစ်တင်ကြားပေးနေတဲ့တပိုင်းတနိုင်ကြောင်းတွေလည်းရှိနေပါတယ်။မြန်မာနိုင်ငံမှာတော့တက်မွေးမှုဝမ်းကြောင်းပညာရပ်တွေဖြစ်တဲ့ချီချိုးပန်းထိုးဘရင်းစောဘာသာစကားဟိုတယ်စီမံခန့်ခွဲမှုစပိုတောင်ပညာဆောက်လုပ်ရေးတက်တာအသုံးပြုမှုပညာရပ်စတာတွေကိုတင်ကြားပေးနေပြီးမြန်မာနိုင်ငံရဲ့အခြေအနေနဲ့ဆိုရင်တော့ခီးသွွားလုပ်ငန်းနဲ့သက်ဆိုင်တဲ့အတမွေးဝမ်းကြောင်းပညာရက်တွေဆောက်လုပ်ရေးလုပ်ငန်းနဲ့တက်ဆိုင်တဲ့အတမွေးဝမ်းကြောင်းပညာရက်တွေကိုဦးစားပေးရွေးချယ်တင်ကြားပေးဖို့လိုအပ်နေတယ်လို့လည်းပြောဆိုမှုတွေရှိနေကြပါတယ်။ကျွန်တော်ကောင်းမြတ်ဖြူပါ။မြို့မခတရင်အေဂျင်စီကနေ VOE ကိုပေးပို့လိုက်တာပါ။
မြန်မာတခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။စနေညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေတရက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ဒုတိယပိုင်းနိုင်ဝက်မှာတော့တရက်လီလိုက်အစီအစဉ်ထုတ်လွှင့်ပေးမှုရှိတာကြောင့်ဆက်လက်နားဆင်နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်2018ခုနှစ်ဖေဖော်ဝါရီလ24ရက်စနေနေ့ညရဲ့မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ။ဒုတိယပိုင်းနိုင်ဝက်မှာတော့လိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့လိုင်းလက်မီတာ190 kHz 15905တို့ကနေည10:00ထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်နေစောင့်မျှော်နေကြတဲ့စနေညဒရေလေးလိုက်အစီအစဉ်စတင်တော့မှာပါ။စီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးမယ်စနေညဒရေလေးလိုက်အစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာဒီနေ့တရားလေးလိုက်စီစဉ်မှာတော့ငင်းငင်းစွာစုဝေးခြင်းနဲ့စီတန်းလက်လက်ရင်းဆက်ရဥပဒေကိုလွတ်တော်မှာပြင်ဆင်ဖို့အစိုးပြုထားတဲ့ကိစ္စကိုဆွေးနွေးတော့မှာဖြစ်ပါတယ်ငင်းစုစည်းလို့လူသိများတဲ့ဒီဥပဒေကိုပြင်ဆင်ရမှာဒီဆန္ဒပြပွဲတွေအတွက်သွေးဆောင်စည်းရုံးတွေကိုရှောင်ရှားနိုင်မှုနိုင်ငံတကာနားတွေကိုချင်းတရားနဲ့ညီဆန္ဒထုတ်ဖော်နိုင်မှုရည်ရွယ်ပြီးတော့ဆန္ဒပြပွဲအတွက်ကုန်ကျစရိတ်နဲ့ကြားခံမဲ့သူရဲ့အချက်လက်ကိုဟိုတင်ပြဖို့ထပ်မံဖြည့်ဆွက်မယ်လို့ဆိုရင်လည်းလွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်တွေဒီမိုကရေစီအခြေခံတွေပေါ်မှာကန့်သတ်မှုတွေဖြစ်လာမှာကိုဆိုရင်မကင်းတဲ့သဘောထားတွေလည်းရှိနေပါတယ်ဆိုတော့ကျွန်တော်တို့ပင်နိုင်ဆွေးနွေးဖို့ဟိုဖိတ်ခေါ်ထားတဲ့ပုဂ္ဂိုလ်တွေလည်းရှိနေပါတယ်တူကတော့ကျွန်တော်တို့ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဒီကောလင်းမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးမျိုးစောအောင်ဖြစ်ပါတယ်နောက်တူကတော့ကျွန်တော်တို့လူခွင့်ရေးရှင်းနေဦးသိန်းတန်းဦးဖြစ်ပါတယ်အခုဒီဆွေးနွေးမဲ့ပုဂ္ဂိုလ်တွေကရှင်းနေဦးသိန်းတန်းဦးကတော့လေလိုင်းပေါ်မှာရောက်နေဖြစ်ပါတယ်ဆိုတော့ကျွန်တော်ဆရာဦးသိန်းတန်းဦးရဲ့သဘောထားကိုအရင်ဆွေးနွေးကြပါတယ်ဆိုတော့ဒီငိမ့်စုစီဥပဒေမှာပေါ်တဲ့ဒီမတမာတဲ့ရွယ်ချက်ရှိတဲ့သူတွေကိုဟန်တားဖို့ဥပဒေကိုဖြည့်ဆွက်ပြင်ဆင်မယ်လို့ဆိုပါတယ်ဆိုတော့အခုအချိန်နဲ့တကယ်ပဲဒီလိုဖြည့်ဆွက်ပြင်ဆင်မှုလိုအပ်တဲ့အချိန်မျိုးမှာရှိနေသလားဆရာဦးသိန်းတန်းဦးခင်ဗျာ
တော့တော့နိုင်ငံကဆန်ထုတ်တွေနဲ့ကျွန်တော်တို့တခြားလုံးတောင်းဆိုလာကြတဲ့အချက်တွေပေါ့နော်အဲ့ဒါတွေပေါင်းစပ်နိုင်မယ်ဆိုရင်တော့ငိမ့်စုစီဥပဒေဆိုတာကငကူတွေကမရှိတဲ့ဥပဒေဖြစ်တယ်ဗျာနော်ဒါအရင်ကအရင်အစိုးရကသူတို့ဆန္ဒပြမဲ့လူတွေကိုတားဆီးပိတ်ပင်အကြောင်းမျိုးပြပြီးတော့ကန့်တတ်ပိတ်ပင်တာတွေလုပ်ခဲ့တဲ့ဥပဒေပဲ။လည်းငါကရှိတယ်ဆိုရင်လည်းဟိုလမ်းလုံလုံရေးမထိခိုက်အောင်ကြံနဲ့မလူလားတဲ့ပြဿနာမှာပေါ်ပေါက်အောင်ထားတာ။ကျွန်တော်တို့ဒီမှာတော့အဲ့ဒီသဘောကိုမဟုတ်ဘူး။အကြောင်းကြောင်းကြားကြတယ်တင်အောင်မထွေရုံးစုံကဏ္ဍခွင့်ပြုချက်ယူအောင်မယ်။စတယ်မလူလားအပ်တဲ့ဒီကန့်တတ်ပိတ်ပင်မှုတွေရှိနေတဲ့အထက်မှာအခုဒီခါဒီထပ်တို့ဖြစ်နေတဲ့ဆိုတဲ့အချက်ကတော့ကျွန်တော်စိတ်ထင်လို့လည်းမလို့အပ်ဘူးပြ။နောက်တစ်ခါဟိုဘာတော့သဘောဟိုပေါ်ပေါက်နေလဲဆိုတော့ကိုယ်နဲ့ဆန့်ကျင်တဲ့အဖွဲ့အစည်းကိုဟိုဒုက္ခပေးဖို့အတွက်နော်လုပ်တယ်လို့ဖြစ်တော့တကယ်ရွေချက်ကဒီ FOE Freedom of Expression ကိုတွားပြီးတော့ဒုလက်စာစီတန်းလဲမှာတွားပြီးတော့အကန့်တတ်ဖြစ်စီတဲ့သဘောမျိုးဖြစ်သွားတယ်ပြ။ကျွန်တော်တော့ဒီလိုပြင်ဆင်မဲ့ဆိုတာသဘောမတူဘူး။လို့လည်းမလို့အပ်ဘူးကျွန်တော်တိုင်တယ်
โอเคဆိုတော့ဟိုဆရာပြောသလိုပါပဲဒီဥပဒေကရှိအောင်မရှင်းသိမှုဆိုပြီးအရင်ကတည်းကဖြတ်တောင်ဖြတ်ဖို့ဆိုပြီးပြောထားတဲ့ဥပဒေထဲမှာတစ်ခုပါဝင်ဖြစ်ပါတယ်ဒါပေမဲ့အခုသူတို့ကပြင်ဖို့ဆင်ဖို့ဖြစ်နေတယ်ဆိုတော့လက်ရှိနိုင်ငံရေးအခြေအနေကဟိုလိုအပ်ချက်အရာဖြစ်ရမယ်ဆိုတော့သဘောမျိုးပြောနေတယ်ဆိုတော့မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးအခြေအနေရောဟိုပိုဆိုးလာတဲ့ဟိုထိချုပ်ဖို့လိုနေတဲ့အခြေအနေမျိုးတကယ်မျိုးတကယ်ပဲရှိနေတယ်ဟိုအတိတ်ပဲထွက်နေသလားဆရာ
မဟုတ်ဘူးကြာကျွန်တော်မြင်တာကတော့တိုင်းပြည်ရဲ့အခြေအနေကဟိုတရားဥပဒေမှထင်းကြောမှာမို့တရားဥတွေမစိုးမှုတာဗျတရားဥတွေစိုးမှုမဲ့နေတာပေါ့နော်ဒီတရားဥတွေစိုးမှုကိုထင်းသိမ်းရမယ့်ပြည်ထောင်စုဝန်ကြီးဌာနတို့အားမျိုးတွေမြန်မာနိုင်ငံရဲတပ်ဖွဲ့တို့အားမျိုးတွေကပေါ်ပေါက်နေတဲ့ပြဿနာတွေကိုအချိန်နဲ့တတိညီပဲဖြစ်ဖြစ်ဖြည်းဖြည်းရောက်ရောက်ဟန့်တားမလုပ်နိုင်နိုင်လို့ရထင်းသိမ်းမရအောင်ဖြစ်နေတာကတော့တစ်ဖက်ဖွဲ့စည်းရတုံ့နေတာမျိုးမဟုတ်ဘူးဒါပေမဲ့ကျွန်တော်ကလက်ရာတွေတွေ့ရတယ်ဗျအဲ့ဒါကဒီဥတွေမလို့ပါဘူးညာကျွန်တော်တည်ဆဲဥတွေဒီအများကြီးအဲ့ဒီကရေးယူလို့ရတာလို့ရှိတယ်ဟိုတမင်းတကာဒီကတ္တနာတွေတက်အောင်လုပ်တဲ့လူတွေရှိတယ်။အဲ့ဒီလူတွေကိုဝင်သက်တွေကြည့်လိုက်ပေါ်တာပဲ။ဥပမာအားဖြင့်ဒီဥက္ကဋ္ဌလုံချံတပ်ဖြတ်မှုမှာပါတဲ့လူတွေရုံးကိုသွားပြီးတော့တမင်းဝအောင်စားထားတဲ့လူတွေ history လိုက်တဲ့အခါကျတော့ဟာဘင်မာရီဝင်းနေပြီးတော့ပြောတဲ့လူတွေဟာဘေဟောပြောမှာပါတဲ့လူတွေဆိုတော့သူတို့ဝင်သက်တစ်ခုလုံးကိုညှင်းရတာပဲ။အ အဲ့ဒါတွေကိုဒီဥတွေပြင်းစားမလို့ပါဘူးပြီးသေးဥတွေနဲ့အညီတိတိယောက်ယောက်ကြောသားညင်သားမခွဲခြားဘဲနဲ့ကင်ကွယ်ပြည့်ချင်းမဲ့ဆိုရတယ်အဲ့တော့ဓာကြီးကိုအဲ့ဒီအကြောင်းပြချက်နဲ့ဓာကြီးဖတ်ပြမယ်ဆိုရင်တော့ဖတ်ပြီးတော့ဘလူလားအပ်တဲ့ပြဿနာတွေပေါ်ပေါက်ထားတယ်လို့ကျွန်တော်ထင်တယ်
โอเคเสียอุเทนเจ้าเจเนซุนิเมปกโกอะกูติเสร็จตัวนี่ละโทรศัพท์เสร็จตัวไม่อยากได้แต่ว่าเสียอุเทนท่านก็เราเซตเมเจอร์น่ะได้ชื่อไปแล้วสรุปเสียแล้วเสร็จตัวก็ပြောตัวได้ชื่อไปตะคู่เรานาตะคู่ตรีท้ามีราแล้วบ่เลยที่อุฤเปลี่ยนแม้เฉยมาที่นักงานนอกกันအခြေအနေတချို့ရှိနေတာပေါ့လေဒီဘာသာရေးလူမျိုးရေးသဘောထားပြင်းထန်တဲ့လှုပ်ရှားမှုတွေကိုဒီမြောက်ပေးနေတဲ့ဒီလက်မဲကြီးတွေလို့ပြောပြောနေကြတဲ့ကိစ္စတွေရှိနေတဲ့ဆိုတာမျိုးနောက်အခုနောက်ဆုံးဆိုလည်းဒီရခိုင်ပြည်နယ်ဒီမြောက်ဦးကဒီကရုံးမှာနောက်ခွေကနေသွေးလိုလုံဆောင်မှုတွေရှိရဲဆိုတော့ဆွဆွဲချက်မျိုးတွေလည်းရှိခဲ့တယ်ဆိုတော့ဒီလိုငငယ်နောက်ခံနေရှိနေတဲ့အခြေမျိုးမှာဥပဒေပြင်ဖို့ဖြစ်လာတယ်ဆိုတော့တကယ်လို့များဒီလိုငငယ်နောက်ဟိုပေါ့လေဒီလိုပြင်လာခဲ့ရင်ရောတကယ်ပဲထိရရောက်နေဒီလိုအခြေအနေမျိုးတွေဟန်တားနိုင်မယ်အခြေအနေမျိုးတွေရှိနိုင်တယ်လို့ဆိုနိုင်လားဆရာ
ကျွန်တော်ကကွန်မစ်တင်ကလုံရဲတယ်မလုံရဲဘူးဆိုတဲ့ပြဿနာပဲဒီဥတွေမပြင်းပြင်းပြီးမှလုံမှာလားเนาะအခုကျွန်တော်တို့မျက်မှောက်တွေ့နေရတဲ့ချိန်ပဲအများကြီးပဲဗျာအဲ့ဒါတွေကိုဘယ်လောက်များထိထိရောက်ရောက်ကင်တွယ်အေးအေးယူဆောင်ရရေးတယ်လဲဆိုတော့ပြဿနာရှိတာပေါ့ဗျာအဲ့တော့ဟိုခုနညဦးကိစ္စဖြစ်တယ်ဒါလည်းကျွန်တော်တို့ကစဉ်းစားရတယ်ကအဒီလိုတင်းတင်းတိုင်းတိုင်းလုံနေတဲ့နေရာကြီးကိုခွပြုလိုက်ခြင်းအပြင်ဖြစ်ပေါ်လာမယ်နောက်ဆက်တွဲအကျိုးဆက်တွေနဲ့ခုမပြုတော့ဖြစ်ပေါ်လာတဲ့နောက်ဆက်တွဲအကျိုးဆက်တွေဘာလောက်กว่าလဲဒါဟာသဘောယူနဲ့ဖြစ်တာလားဒီလိုပြဿနာမျိုးတမင်မဖြစ်ဖြစ်အောင်လုပ်သလားဒီလိုကျွန်တော်တို့ကစဉ်းစားရတယ်ဒီပြဿနာတိုင်းမှာတော့ရှိမှာပဲဗျဒီလိုကျွန်တော်တို့လက်မဲဟောလက်ဖြူဟောအစုံပေါ့ဗျာလက်ကြောင်စုံကျွန်တော်တို့ကတွေ့ရမှာပါပဲဘာလို့ဆိုတော့ဂွင်းဆက်တွေကိုကျွန်တော်ခုနပြောသလိုပဲထိတ်ကြည့်လိုက်လို့ရှိရင်ဘသူတွေကဘာပိစာတွေထွက်ပြောနေတယ်ဆိုအင်းတိုင်းပေါ့ဗျာမမဒီတဏ္ဍတခြားလုံးမှာပေါ်ပေါက်နေတယ်နိုင်ငံကြီးမတိမငင်ဖြစ်စေခြင်းနဲ့လူတွေရဲ့ဆန္ဒနဲ့လောက်ရောက်ကိုကျွန်တော်တို့မြင်နေရပြီလေအဲ့ဒါကိုတည်သေးဥတွေကငါခါဘူးရှိတယ်ဗျာနော်ကျွန်တော်တို့ကနိုင်ငံတော်ဆိုတာကြည့်တယ်မရှိတယ်ဗျာကျန်တဲ့အများကြီးလူထိတ်နာဖြစ်စေတဲ့ကိစ္စမျိုးတွေလည်းပတ်သက်တာတွေဖြစ်တယ်ဗျာအဥပမာအားဖြင့်ဒီမှာလူတက်မှုမှာဝင်ပြီးတော့အားပေးကူညီတဲ့လူပြောလှပြောင်းလို့စော်နေလူရှိတယ်ဒါဟာလူတက်မှုမှာကျန်ပါဖြစ်နေသေးတယ်ဗျာနော်အခုကိုဒီလုံခြုံတပ်ဖြတ်မှုကနောက်ကအခုမိတဲ့လူတွေဟာဒီကလေးတို့ကြီးအပေါ်အစိပိုင်းလေးတစ်ခုပဲဖြစ်နေတာအဲ့တော့သူအားပေးတဲ့လူတွေအများကြီးကအဲ့ဒါတွေဘယ်လိုရင်းစွာမလဲဆိုတော့အဲ့ဒီလူကိစ္စတွေကိုတိတိယောက်ယောက်ကင်တွယ်ဆောင်ရွက်ခြင်းမရှိဘဲနဲ့ဒီလူပြဿနာကိုအဲ့ဒါကိုအကြောင်းပြပြီးဒါကိုတင်းလာမယ်ဆိုတော့မှန်ကန်တဲ့ရည်ချက်မဟုတ်ဘူးလို့ပဲကျွန်တော်ပြောရပါမယ်
โอเคเสียซุนิพี่ละเจซุบาสรุปว่าเราที่ซุนิโหสะตั่วทาได้ปกโกติชูแลရှိနေပါတယ်အဲ့ဒီထက်ကျွန်တော်အရင်ဆုံးကတော့ဒီအမေရိကန်ပြည်ထောင်စုကမောင်တက်တနာရဲ့ပေးစာပါကိုရန်နိုင်ကျေးဇူးပြုပြီးဖတ်ပြပေးပါခင်ဗ
ျစောင်းနေရေးတွေချက်တဲပြီးတော့တရားဥပဒေစိုးမိုးရေးချိနေနေတဲ့အခုလိုအခြေမျိုးမှာပါတီတစ်ခုခုသို့မဟုတ်အဖွဲ့အစည်းတစ်ခုခုကမိမိတို့အပေါ်ယုံကြည်မှုရှိလာအောင်ထောက်ခံလာအောင်ငွေကြေးတစိုးလက်ဆောင်တွေပေးပြီးသွေးဆောင်စည်းရုံးတာမျိုးတွေကြဲကြဲပြန့်ပြန့်မဖြစ်ပေါ်အောင်ကာကွယ်တဲ့ဖြည့်ဆွတ်မှုဖြစ်တဲ့အတွက်ပြည်သူတယောက်အနေနဲ့ကြိုဆိုမိပါတယ်ဒီဖြည့်ဆွတ်ချက်ဟာစည်းရုံးဟောပြောသူတွေရဲ့ကိုကျင့်တရားနဲ့အရေးချင်းတွေကိုပေါ်လွင်စေနိုင်မှာဖြစ်သလိုပြည်သူတွေရဲ့နိုင်ငံရေးတွေးခေါ်တိုးတက်လာပြီးခေါင်းဆောင်ကောင်းတွေကိုရွေးချယ်လာနိုင်မှာဖြစ်ပါတယ်။နောက်ပြီးငွေကြေးပေးသူတွေနောက်လိုက်ရင်နိုင်ငံရေးပါတီတွေသို့မဟုတ်ခါတော်မီအဖွဲ့အစည်းတွေရဲ့အသုံးချခံဘွားရောက်သွားနိုင်ပြီးပြည်သူချင်းချင်းပဋိပက္ခတွေမှာဖြစ်ပွားနိုင်အောင်လဲကာကွယ်ရာရောက်နိုင်ပါတယ်။အထူးသဖြင့်ပြည်သူကိုတာဝန်ခံတဲ့ကိုယ်စားလှယ်တွေဟာကောင်းမွန်တဲ့ဆန္ဒနဲ့ဥပဒေတွေကိုပြင်ဆင်ဖြည့်ဆွတ်ကြပေမဲ့ဒီဥပဒေတွေကိုဂုဏ်သိက္ခာရှိရှိတိတိကျကျလိုက်နာကျင့်သုံးကြမယ်တရားစီရင်မှန်တိုင်းအပေါ်မူတည်ပြီးအစိုးကောင်းတွေဘလောက်ပေါ်ထွက်လာနိုင်မလဲဆိုတာပြောဆိုနိုင်မှာဖြစ်ကြောင်းဆွေးနွေးလိုက်ရပါတယ်
။ဟုတ်ကဲ့ဒါတော့ကျွန်တော်ဒီအမေရိကန်ပြည်ထောင်စုကမောင်တက်တနာပေးပို့ထားတဲ့ပေးစာဖြစ်ပါတယ်။ဆိုတော့သူကတော့ဒီပြင်ဆင်ရေးကိုထောက်ခံထားပေမဲ့လည်းဒီဥပဒေကိုကျင့်သုံးတဲ့အပိုင်းတွေမှာတာဝန်ရှိတယ်ဆိုတာကိုထောက်ပြထားပါတယ်။ဆိုတော့ဒီတရားစွဲဖွဲ့စည်းတာဝန်ရှိတဲ့သူတွေအနေနဲ့ဒီဥပဒေကိုလိုသလိုအတိတ်ဖွဲ့ဖွင့်ပြီးလုပ်တဲ့အစဉ်လာရေးလည်းမြန်မာနိုင်ငံမှာရှိပြီးတဲ့အတွက်အခုဖြစ်ဆက်ချက်ကလည်းပဲဟိုလောက်ခံအတိပြုဖြစ်ခဲ့မယ်ဆိုလို့ရှိရင်ဒီလိုအခွင့်ကောင်းယူနိုင်အောင်လမ်းဖွင့်ပေးရရောက်နိုင်တယ်ဆိုတဲ့အမြင်မျိုးတွေလည်းရှိနေပါတယ်။ဆိုတော့အခုဒီဖြစ်ဆက်ချက်အားရပါလေဆရာဦးသိန်းတန်းဦးအမြင်ဟိုဥပဒေကြောင်းအရဟိုတုံ့တက်ပြပါဦးခင်ဗျာဒီလိုအခွင့်ကောင်းယူနိုင်တဲ့အခြေအနေမျိုးတွေဘယ်လောက်ထိဟိုပေါ်ပေါက်လာနိုင်စရာရှိလဲဆရာ
ကူပါဗျာဥပမာအားဖြင့်ကျွန်တော်တို့မူလဥပဒေမှာကဒီနေမူလ2017ငွေစုပြီးဥပဒေမှာကအများပြည်သူကိုကျင်တရားအကျိုးဟာတော့မထိရိုက်သေးတဲ့ဟာဆိုတော့အဲ့တော့ဒီအဲ့ဒီအများပြည်သူကိုကျင်တရားဆိုတာဘာလဲအဲ့ definition မပါဘူးဗျအဲ့တော့အဲ့ဒါကြိုက်တယ်လို့အဓိပ္ပာယ်ဖွင့်လို့ရတာပေါ့နော်အဲ့တော့အဲ့လိုချရတဲ့အပိုက်တွေရှိတယ်။ဟိုကွေးကြည့်ပြီးတယ်။ အဲ့တော့မတိမငင်ချင်းစီတယ်ဆိုတာဘာလို့ပြောတာလဲဆန္ဒပြရင်ဆန္ဒပြတဲ့ဒီဆန္ဒထုတ်ဖော်တဲ့နေရာမှာအကျိုးကျော်စာနေတိုင်းမှာချိပြက်လာမှာပုံစံတွေကိုင်းလာမယ်အဲ့ဒါကိုမတိမငင်ချင်းစီတယ်လို့ပြောလို့ရတာပဲဗျာပြောကြည့်ရင်ပြောလို့ရတယ်မပြောကြည့်ရင်မပြောလို့မရမရဘူးဒါတော့အဲ့လိုအနေထားမျိုးတွေကိုလူလူဆွဲနိုင်တဲ့အနေထားမျိုးတွေရှိနေကြတယ်အဲ့တော့ဥပဒေရတယ်ကျွန်တော်တို့တိတိကျကျမရှိဘူးတိတိကျကျမရှိဘူးမူလပြဋ္ဌာန်းတဲ့ဥပဒေကလုံလောက်တဲ့ပြတ်သားမှုတိကျတာတွေမပါဘူးအပါတော့အခုပြန်ပြင်းနေဆိုတဲ့အချက်မှလည်းသူအဲ့ကြရီယူပြီးတော့ပြန်လုလာတာအဖြစ်အန္တရာယ်ရှိတယ်လို့ကျွန်တော်ထင်တယ်ဗျ
။ဟုတ်ကဲ့ဆရာဆရာပြောတာနဲ့ဆက်ဆက်ပြီးတော့ကျွန်တော်ဒီမှာဟိုစိတ်ဝင်စားစရာစာတစ်ခုလည်းပဲကျွန်တော်ဟိုဒီနေရာမှာဖော်ပြချင်ပါတယ်။ဟိုတခြားမဟုတ်ပါဘူးဒီကျွန်တော်ဒီအရင်သမရဦးသိန်းစင်လက်ထက်မှာဒီပြန်ကြားရေးဝန်ကြီးတာဝန်ယူခဲ့ဘူးတဲ့ဒီဥရထုတ်ကဒီသူ့ Facebook စာမျက်နှာမှာဒီဥရပြင်ဆင်မဲ့စီစဉ်နဲ့ပတ်သက်ပြီးဝေဖန်စာရေးထားတာပါ။သူကတော့ဒီဟိုငိမ့်စုစီလားငိမ့်ပြစီလားဆိုတဲ့မေကွန်းနဲ့စာတော်ရှိရှိရေးထားတာတွေ့ရပါတယ်ဆိုတော့ဒီဥရထွက်ရဲ့စာကိုကောင်းတော့ပြောရမယ်ဆိုတော့ဒီအရင်အစိုးရလက်ထက်မှာသာတဲ့ဒီလိုပြင်ခဲ့အဲ့ဒီတုန်းကအတိုက်ခံ NLD ကဘလို့သဘောထားမလဲဆိုပြီးသူကပထမမေကွန်းထုတ်ပါတယ်နောက်ဒီအရင်ကအတိုက်ခံပေါ်ရမှာတဲ့ကုညီခဲ့တဲ့သူတွေကိုပြန်ဖိနှိပ်ရရောက်မဲ့ပြင်ဆင်ချက်ဖြစ်နေသလားဆိုပြီးတော့လည်းသူကထောက်ပြထားတာတွေ့ပါတယ်နောက်တစ်ချက်ကတော့ဒီပြင်ဆင်ဖို့အစိုးပြုထားတဲ့အထက်မှာတဲ့လူလိုကောက်ချက်ဆွဲနိုင်တဲ့ရေဝီရဆန်တဲ့ပြဋ္ဌာန်းချက်တွေပါနေတယ်ဆိုပြီးထောက်ပြပါတယ်ဆိုတော့ဒီစစ်သားတပိုင်းအစိုးရလက်ထက်ကတော့မှမထည့်ခဲ့တဲ့ကန့်သက်ချက်တွေကိုအယသအစိုးရလူလူအစိုးရလို့ကြွေးကြော်နေတဲ့အစိုးရလက်ထက်ကမှဒီငိမ့်စုစီဥပဒေကနေငိမ့်ပြည့်စီဥပဒေမဖြစ်စေချင်ပါဘူးဆိုပြီးတော့သူကညီကုန်းချုပ်အနေနဲ့ရေးထားပါတယ်ဆိုတော့အခုဒီဥပဒေကိုပြင်ဆင်ခြင်းအပြင်ဆရာဦးသိန်းတန်းဒီ NLD အနေနဲ့ဒီနိုင်ငံရေးအရာရောဟိုနစ်နာစရာအကြောင်းတွေပေါ်လာနိုင်စရာရှိလားဆရာ
မင်းတို့ကဟန်တာနေတဲ့သူတွေကကျွန်တော်တို့မြင်နေရတာပဲဟိုဒီ generally စတဲ့နဲ့အစိုးရကိုမတိမငင်ဖြစ်အောင်လုပ်တဲ့စုံစော်တဲ့ဖိစတဲ့နဲ့ဒီပတ်ထံပြီးပြီးတော့ဗျာဟိုတံပေါက်ပြဿနာတော့ကျွန်တော်တို့တွေ့နေတာပဲဒါတွေကဗမာပြည်သမိုင်းမှာတော့ရိုးတယ်လို့ပြောပါမှာဗျာကျွန်တော်တို့အသက်ရည်ပြီးဓမ္မဆရာဖြစ်တယ်ဒီလိုပဲတည်ရင်တယောက်ထိုက်ရမယ်လို့ပါလို့ခိုင်းနေတာပေါ့ဗျာတစ်သက်လုံးဒီလိုလုပ်တယ်သူတို့မှန်ညောင်းကြတာရတာပဲသူတို့ဆန္ဒမပါပဲနဲ့အဲ့တော့အဲ့ဒါတွေကိုတားချင်ပုံရနေတာတားချင်ပုံရတယ်တိုင်းပြည်တို့ဒီပြည်ကိုဖြစ်အောင်လုပ်မယ်ဆိုပြီးတော့လုပ်ချင်တဲ့သဘောဒါပေမဲ့ခုနကဒီဦးရထုတ်ဆွဲတယ်ပေါ့ဗျာဟိုဒါနဲ့ဟိုညီပြည့်စီဆိုတာစလာတဲ့ကဒီဦးရမရှိခင်ပါဘူးအဲသမရာကြီးပြင်းပြင်းလက်ထက်ကပြထန်းစဉ်ခါတဲ့ကွာအတိုက်ခံနိုင်ငံရေးသမားတွေကိုဖိနှိပ်ဖို့ပြထန်းခဲ့တာညီစုဒီဦးလေးဆိုတာကွာမရှိတဲ့ဦးလေးကအဲအဲ့ဒီဟာကြီးကိုကိုဘဝင်းပါပြီးတော့လိုက်ပြီးတော့ပြင်းမဲ့ဆိုရင်ကျွန်တော်ဆိုရင်ဒါကဒီလူလူဆိုတာလို့ကြွေးကြော်နေတယ်ဆိုတာသူတို့ကတော့သဘောတူတယ်ကျွန်တော်တို့သဘောတူတယ်ဗျာဒါပြည်သူအများစုကြီးကထောက်ခံထားတဲ့လူလူဆိုတာအဲ့ဒီလူလူဆိုရရဲ့ကွန်ဒိခအပေါ်မှာ freedom of expression နဲ့ဒီ digital society ဝေးကွင်းနေအပေါ်မှာတိုင်းတော်ကျင့်သုံးပုံနဲ့ပတ်သက်ပြီးတော့နိုင်ငံတကာကအထင်မြင်လွယ်နိုင်တဲ့အနေအထားမျိုးရှိရလို့ကျွန်တော်ထင်တယ
်။ဟုတ်ကဲ့ဆရာဆွေးနွေးပြတဲ့ကျေးဇူးပါ။ကျွန်တော်ဒီဆွေးနွေးဝဲအတွက်ကိုပါဝင်ဆွေးနွေးဟိုဆက်သွယ်ထားတဲ့ပုံကိုယ်တွေကတူကိုကျွန်တော်တို့ဆက်သွယ်ရတဲ့အတွက်လှည့်ပေးခြင်းပါတယ်။ဟိုကိုခမောင်လွင်ဖြစ်ပါတယ်။ကိုခမောင်လွင်ရဲ့သဘောထားဆွေးနွေးနိုင်ပါတယ်ခင်ဗျာ
။也是因为就现在说人就是个博主的是那样觉得我们家里老板会虽然老板会我们那时候其他好多客户来不知道我们这样去把的就像有个人想我们不知道我们这样去把的因为现在应该人就是压路博主的这样有个人呢这样老板会压路就是要怎么样就是我们这样去把的ဒီလိုဒီနိုင်ငံသားရေဆိုင်ရာဆရာကြီးကိုအစိုးရအနေဖြင့်ဒီမြို့ပါအခွင့်အရေးတွေပဲညီပါရဲ့ဒီမနိုင်ငံကဒီနိုင်ငံမှာတော့ဆရာကြီးကိုအစိုးရကိုဆက်နေပြီးသူ့ရဲ့ချုပ်ပေါက်ပြီးအစိုးရကိုအကြီးအကျယ်လုပ်ပြီးယူရဲအစိုးရညီနေပါရဲ့ဒီလိုမျိုးတွေပြုလို့ရင်ဒီကျူးလက်အချက်လက်တွေကအကျူးလူကိုလူ့ရဲ့တိုင်းကိုချိန်ဆောင်နေတဲ့ဖြစ်တယ်ဒီလိုမျိုးတွေရောက်ရတဲ့သူကဒီရဲ့အောင်ချိန်ဆောင်နေတဲ့ဖြစ်နေပါရဲ့ခင်ဗျာ
โอเคคุณมาเลยซุนิปิราโอเคคุณมาเลยซุนิปิราเจซุบาကျွန်တော်ဒီ Facebook ကနေကျွန်တော်တို့မှတ်ချက်တချို့ဟိုရေးသားပြပို့ထားတာတချို့လည်းတွေ့ပါတယ်သူကတော့မောင်မောင်ဆိုးဆိုတာဖြစ်ပါတယ်သူကတော့မထင်တယ်လို့ဆွဲသွင်းနိုင်မှုပြင်ကြပေါ့ဗျာဆိုပြီးတော့သူကတော့နည်းနည်းဟိုခနဲ့တဲ့ရေးထားပါတယ်နောက်သူကတော့ဥွှေတိုင်ဆိုတာဖြစ်ပါတယ်သူကတော့စင်အာနာရှင်စနစ်ကိုလူလားသူတွေဘက်ကဆန္ဒပြမဲ့ခါတဲ့ဆန္ဒပြဝတ်တွေကုန်ချမဲ့ မဲ့သူရဲ့အချက်လက်နဲ့ကုန်ကြမ်းစည်းကိုတင်ပြဖို့ကိစ္စတွေမှာတော့အခက်အခဲဖြစ်သွားနိုင်ပါတယ်တဲ့။သူကတော့ဒီနိုင်ငံသားတွေကကိုရင်တရားနဲ့အညီဆန္ဒပြမယ်ဆိုရင်တော့တဲ့ဥပဒေနဲ့တလုံးကြားတွေလည်းပါလာနိုင်ပြီးလွတ်လပ်စွာဆန္ဒပြမှုတွေပေါ်အကန့်အသတ်တွေနဲ့ထိခိုက်လာနိုင်ပါတယ်။ဆန္ဒပြမှုအမျိုးအစားလိုက်လောလောဆယ်မှာတော့စတင်ပြီး48နာရီကျော်မှဆိုတော့နီးဥတွေကြောင့်နီးမျိုးစုံနဲ့မလုံနိုင်အောင်လုံနေတာမျိုးတွေကြုံနေရတယ်ဆိုတော့တေချာစဉ်းစားကြဖို့လိုမယ်လို့ယူဆပါတယ်ဆိုပြီးသူကတိုက်တွန်းထားတာမျိုးလည်းရှိပါတယ်ဆိုတော့အခုကျွန်တော်တို့ဒီ Facebook ကဒီ matchup တွေမှာတော့ဒီပြင်ဆင်မဲ့အစီအစဉ်နဲ့ပတ်သက်လို့စိုးရိမ်တာနေလဲတွေ့ပါတယ်ဒီအစိုးရကိုအတိုက်ခံလုပ်တဲ့သူတွေကိုပါဟိုဖိနှိပ်ဖို့များလားဆိုတော့စိုးရင်ချက်တွေလည်းရှိနေပါတယ်ဆိုတော့ဆရာဦးသိန်းသန်းဆိုတော့ဒီစိုးရင်ချက်တွေကဘယ်လောက်ထိဟိုကြိုးချောင်းစီလွယ်မှုရှိရလို့ဆရာအနေနဲ့ယူဆရလဲခင်ဗျာ
ကျွန်တော်တို့ကအခြေခံရှိနေပြန်ဘောင်းဆိုတော့ဟိုဒီဆန္ဒပြခွင့်ရှိတယ်လူ့သမားတွေဆန္ဒပြတာလူ့သမားတွေဆန္ဒပြတာပေါ့ဗျာဒါတွေရှိခဲ့တယ်ဒါတွေကတချို့ဆန္ဒပြခွင့်ရှိတာဒက်စီအစိုးရကိုဆန္ဒပြတာမဟုတ်ဘူးအရင်အစိုးရလုပ်သွားတဲ့အိဆက်ရက်တွေအပေါ်မှာကျွန်တော်တို့မကြည်နဲ့လို့ပေါ့နော်ညီသိနေတဲ့ကိစ္စတွေသူတို့အခွင့်အရေးမရတဲ့အပေါ်တွေမှာသူတည်တဲ့မညီတဲ့ကိစ္စတွေအပေါ်မှာကျွန်တော်ပြတယ်ဆန္ဒပြဖို့တရှိတယ်အဲ့ဒါတွေကလက်ရှိလို့ောက်တိုက်တာမဟုတ်ဘူးတို့ရတယ်အဲ့လိုဟာမျိုးကိုလည်းပဲဒါမျိုးကြတော့ခုကအစိုးရကတော့ဒီဆန္ဒပြတယ်ဆိုတာကိုကိုယ်အစိုးရဖြစ်လာတဲ့အချိန်မှာအတိုက်ခံဖြစ်ခဲ့တော့လည်းပဲသိပြီးတော့ဟိုသဘောမတူရတော့ကျွန်တော်မြင်နေရတယ်နေရာနဲ့မမြင်နေရတော့အဲ့လိုဟာမျိုးတွေကိုပါရိုးရိုးသားသားကိုရပိုင်ခွင့်ရဲ့ကိုယ့်ရဲ့ခံစားချက်နဲ့တော့ကိုလူအပ်ချက်တွေကိုပြရတဲ့ဆန္ဒပြဝယ်တော့မှဒီဟာဒီဘုမနဲ့ဆွဲပြန်ပြီးတော့ဒါအပြင်ဟိုဒီအများကြီးကိုရှင်တရားအကျိုးငါပြဌာန်းတဲ့ဥတွေကိုချိုးဖောက်တာကြပါလေဆိုပြီးတော့လုံနိုင်တဲ့အနေအထားမျိုးတွေကရှိတယ်တကယ်လည်းအရေးယူပြီးပေးခံရတယ်အများကြီးကလက်တွေ့ရှိနေပါတယ်အဲ့တော့အဲ့ဒီအခြေအနေပေါ်မှာသုံးရင်ဘုမမှုတွေကတော့အကောင့်ထဲမဲ့သုံးရင်မဟုတ်ဘူးကြည့်ကျွန်တော်အဲ့လိုပဲပြောတင်တယ်
ဟုတ်ကဲ့ဆရာဦးသိန်းသန်းကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲနဲ့ဆက်ဆက်လို့လည်းဟိုဖော်ပြချင်တာတခုတော့ဒီအမျိုးသားဒီမိုကရေစီအင်အားစု NDF ပါတီကလည်းကြီးညာချက်တစ်ဆောင်ထုတ်ပြီးတော့ဒီဥပဒေပြင်ဆင်ရေးအစီအစဉ်နဲ့ပတ်သက်ပြီးကန့်ကွက်ထားတာတွေ့ရပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဒီဟို NDF ကထုတ်ပြန်ချက်ကိုမဆုံမကျေးဇူးပြုပြီးဖတ်ပြပေးပါဦးခင်ဗျ
ဟုတ်ကဲ့23ရက်နေ့ဒီဖေဖော်ဝါရီရက်စွဲနဲ့ထုတ်ပြန်တာပါလွတ်လပ်စွာဟောပြောခွင့်လွတ်လပ်စွာရေးသားခွင့်လွတ်လပ်စွာစည်းရုံးခွင့်လွတ်လပ်စွာဆန္ဒပြခွင့်ဆိုတာဒီမိုကရေစီရဲ့အနှစ်သာရကိုဖော်ဆောင်တဲ့နောက်နိုင်ငံသားတွေရဲ့ရပိုင်ခွင့်နဲ့အလူခွင့်ရပိုင်ခွင့်ဖြစ်ပြီး2008ခြေကံဥပဒေရဲ့အခန်း၈မှာအတိအလင်းပြဋ္ဌာန်းထားပြီးဖြစ်ပါတယ်ထို့အတူတရားဥပဒေစိုးမိုးရေးနိုင်ငံတော်လုံခြုံရေးရက်ရွာအေးချမ်းသာယာရေးနဲ့ပြည်သူတို့ရဲ့ကိုကျင့်တရားမထိခိုက်မပြတ်ပြားစေရန်အတွက်ငြိမ်းချမ်းစွာစုဝေးခြင်းနဲ့စီတန်းလှည့်လည်ခြင်းဥပဒေကိုတိတိကျကျပြဋ္ဌာန်းထားပြီးလည်းဖြစ်ပါသည်ထို့သောဒီမိုကရေစီစံနှုန်းနဲ့အတက်နိုင်ဆုံးပြည့်မီအောင်2008အခြေခံဥပဒေနဲ့ငြိမ်းစုစည်းဥပဒေတွေကပြည်သူတွေရဲ့ရပိုင်ခွင့်ကိုဒီမိုကရေစီနဲ့လူခွင့်နဲ့အညီဥပဒေနဲ့ပြဋ္ဌာန်းပေးထားတော်လဲအခုပြင်ဆင်ဖို့ဆွေးနွေးနေတဲ့ငြိမ်းစုစည်းဥပဒေပြင်ဆင်ချက်ပါဥပဒေပြဋ္ဌာန်းချက်တွေကဒီမိုကရေစီနဲ့လူခွေးများအရာပြည်သူတွေရဲ့ရပိုင်ခွင့်ကိုပုံမတင်းကျပ်စေပြီးတော့ပုံမရှုပ်ထွေးစေတယ်အာဏာပိုင်တွေအနေနဲ့လိုသလိုဆွဲယူနိုင်တဲ့တရေခွင်းဥပဒေစကလုံးတွေနဲ့အစားထိုးလိုက်ခြင်းဖြစ်တယ်ဆိုတာလေ့လာတွေ့ရှိလိုက်ရပါသည်ဒါကြောင့်မို့လို့ကျွန်ုပ်တို့အမျိုးသားဒီမိုကရေစီအင်အားစု NDF ပါတီအနေနဲ့ဒီမိုကရေစီကိုတင်းတက်ပြီးတော့လူခွေးကိုအညွန့်တုံးစေတဲ့ငြိမ်းချမ်းစွာဆွေးနွေးခြင်းစုဝေးခြင်းနဲ့ငြိမ်းချမ်းစွာစီတန်းလှည့်လည်ခြင်းဆိုင်ရာဥပဒေပြင်ဆင်ချက်များကိုပြင်းထန်စွာကန့်ကွက်ပါကြောင်းသဘောထားထုတ်ပြန်အပ်ပါသည်ဆိုပြီးအမျိုးသားဒီမိုကရေစီအင်အားစုပါတီ NDF ကဘ ਹੁ လုံးမှုဆောင်ကော်မတီအဖွဲ့ကထုတ်ပြန်ထားတာဖြစ်ပါတယ်ကိုအောင်လင်းဦးရေ
ဟုတ်ကဲ့ကျေးဇူးပါခင်ဗျဆိုတော့ဟိုဒီနေရာမှာဟိုသူတို့ကတော့ဒီနိုင်ငံအင်အားစုတွေဘက်ကနေစိုးရိမ်နေအခြေအနေတွေကိုဟိုဖော်ပြထားတာတွေ့ရပါတယ်ဆိုတော့ကျွန်တော်တို့ဒီမှာဥယျာထုတ်ခဲ့စာထဲမှာတချို့ပါတဲ့ဟာတွေကိုလည်းကျွန်တော်ဆရာဦးသိန်းသန်းဦးကိုလည်းသုံးသပ်ပေးစေချင်ပါတယ်သူကတော့ပေါ်လေဟိုဥတကယ်ဆိုရင်ねဒီကိစ္စအခုပြင်ဆင်ချက်ဆိုတာဒီဟိုငိမ့်စုစီရတာဒုတိယကြိမ်ပြင်မဲ့အစီအစဉ်ပေါ့လေအစောပိုင်းမှာဒီဟိုတစ်ခေါက်ကလည်းပြင်ခဲ့ပူပြီးပါပြီဆိုတော့အရင်တော့ကလည်းတို့ဒီဥတွေပြင်ဆင်မဲ့ရေးဆွဲမဲ့လုပ်တဲ့အချိန်ခါမျိုးမှာဟိုအမြင်နဲ့တို့ထည့်စဉ်းစားတာကတော့ကန့်သက်ချက်တို့တားမြစ်ချက်တို့နည်းနိုင်မြနည်းအောင်ဆိုပြီးတော့တို့စဉ်းစားပြီးဆိုဆောင်ရွက်လေရှိတယ်ဆိုပြီးဥရဲ့ထုတ်ကသူကရေးပါတယ်ဆိုတော့ဒါပေမဲ့အခုစဉ်းစားချက်မှာကြတော့ဟိုရှော့ဖို့အပြင်တိုးဖို့ပါလာတယ်ဆိုတော့ကျွန်တော်အစောပိုင်းမှာဒါနဲ့ပတ်သက်လို့သတင်းတွေဖော်ပြတော့ကလည်းပဲတချို့ကဝေဖန်တာတွေရှိပါတယ်အရင်ဆိုရဲဟိုနောက်လူကပို့လက်ဆောင်ထက်လာသလားဆိုပြီးတော့ဝေဖန်တာတွေလည်းဒီပြေးသက်တွေကကျွန်တော်တို့ဒီ Facebook ဆာမျက်နှာတွေမှာကျွန်တော်တို့သတင်းနဲ့ပတ်သက်ပြီးမှတ်ချက်ပေးခဲ့တာတွေလည်းဟိုတွေ့ခဲ့ရပါတယ်ဆိုတော့ဆရာဦးသိန်းသန်းတို့တကယ်လို့များပေါ့လေဒီလိုဥပဒေတွေရေးဆွဲရေးမှာဒီငြိမ်းစုစည်းတွေမကောက်ဘူးပေါ့လေဟိုတခြားဥပဒေ နဲ့ပတ်သက်လို့ပြင်ဆင်ရေးဖြစ်ဆွဲရေးတွေမှာစဉ်းစားတဲ့နေရာမှာဘယ်လိုမျိုးစဉ်းစားချက်တွေကိုဟိုအဓိကအခြေခံပြီးစဉ်းစားသင့်တယ်လို့ဆရာဥပဒေပညာရှင်တယောက်အနေနဲ့ယူဆမိလဲဆရာ
။ဥပဒေပြုတယ်ဆိုတာကျွန်တော်ကဒီဥပဒေကပြင်ရမယ်တော့မဟုတ်အစ်ရေးဆွဲကိုမဖြစ်မနေလိုအပ်လာတဲ့အခြေအနေတရားမှာကျွန်တော်တို့ဒီဥပဒေရေးကြရတယ်။ရေးဆွဲကြ။ရေးဆွဲတော့ digest ကြရပါဗျာ။ဒီဥပဒေပြုပါလီမန်ကြီးကဒီဥပဒေပြုကြတာပေါ့။အဲ့တော့ပြုတော့မယ်ဆိုရင်ဒီလိုသက်ဆိုင်ရာ level အလိုက်ကျွမ်းကျင်တဲ့ပညာရှင်တွေပါဖို့လိုတယ်လူလူကြီးရဲ့သဘောဆန္ဒအတန်ကိုနားထောင်ဖို့လိုတယ်နောက်ပြီးတော့ခုနလိုပေါ့ဗျာဥပဒေကြီးတဲ့သူတို့ဘက်ကတော့ဟိုဒါတို့ရှင်းနေချင်ရုံတို့ဘာတို့ကတင်နေတာသက်ဆိုင်ရာမိန်းတာတွေကတင်နေတာတွေပါမယ်ကြီးသေးပြန်ပြန်ကြားနာပြီးမှဒီကိစ္စလုပ်ချက်ဥပဒေနဲ့ကိစ္စဖြစ်တယ်ဗျာအဲ့တော့ဥပမာအားဖြင့်ကျွန်တော်တို့ဒီ1994နေသိန်းဥပဒေကို2019ဥပဒေကိုဥပဒေကျမ်းကိုရေးတယ်ဆိုတော့သူတို့ရှင်းလည်းပဲလေသမားတွေပါတယ်လေသမားအဲ့ဒီကျိုးဆောင်ရည်ဒီပါတဲ့နဲ့ဆုံးကျင်တဲ့ပြည်ရင်းဒီပါတဲ့နဲ့ပါတဲ့အဲ့ဒီလိုလူလူအကျိုးစီးပွားအတွက်ဆိုရင်အခြေခံဘောကမှဥပဒေပြင်မှုလို့လေဥပဒေပြုဖို့လိုတာ哦ဗျဥပဒေကဘယ်သူအတွက်ဘာကြောင့်ပြုတယ်လဲဆိုတော့ပြဿနာပေါ့နော်အဲ့တော့အဲ့ဒီအခြေခံဘောဒီကနေပြီးတော့ကျွန်တော်တို့ဥပဒေပြုရေးကိုစဉ်းစားတင်တယ
်ဟုတ်ကဲ့ဆိုတော့ကျွန်တော်ဒီဥပဒေပြုရေးအစီအစဉ်ကတော့အခုလောလောဆယ်ထက်လွတ်တော်ထဲမှာတော့ဒီဆွေးနွေးဖို့အမျိုးသားလွတ်တော်ထဲမှာဆွေးနွေးဖို့သဘောတူထားပြီးသားဖြစ်နေပါပြီဆိုတော့ဒီဥပဒေပြင်ဆင်ရေးအတွက်ကိုပေါ့လေဟိုတကယ်နဲ့နောက်ဆုံးဟိုပြင်ဖို့ဆိုပြီးတော့လွတ်တော်ကဆုံးဖြတ်လိုက်တယ်ဆိုပါဆိုပေါ့လေဆိုဒီလိုပြင်လာမယ်ဆိုရင်ရောဒီပြင်ဆင်ချက်မှာဟိုဆရာဦးတင်းတန်းဦးတူတဲ့သဘောထားအနေနဲ့ပဲဖြစ်ဖြစ်လေမဖြစ်မနေထပ်သွင်းတဲ့အချက်အနေနဲ့ပြောမယ်ဆိုရင်ရောဘာတွေများရှိလာနိုင်လဲဆရာ
ကျေးဇူးတင်ရပါဘူးအဖြစ်ကငါ၃နှစ်ဖြစ်နေပြန်။နောက်ခုနဟိုအမျိုးသားဒီမူစီညာစုဖွဲ့ရတတိယညတဲ့ဖော်ပြထားတယ်လို့ပေါ့။အတူနဲ့အနေနဲ့ကျွန်တော်အနေထားတော့မတူပါဘူး။သူတို့က2008ဖွဲ့စည်းပုံနဲ့ဒီမင်းစုစီကဒီမူစီညီလာနေကြအောင်အတိအကျပြဋ္ဌာန်းထားတယ်လို့ပြောထားတာ။ကျွန်တော်ကလုံးဝလည်းမခံဘူး။2008ဖွဲ့စည်းပုံနဲ့2017မင်းစုစီဥပဒေပြီးလူတွေရဲ့ဒီမူစီခွင့်ရေးတွေကိုလုံးဝရုပ်သိမ်းထားတဲ့ဥပဒေညာဖြစ်တယ်ဗျ။ကျွန်တော်တော့မတူဘူး။သူတို့က conclusion မှာတော့အဲ့ဒီမှာဘလူးလက်အဖယ်နဲ့ချုပ်ကျေဘူးဖြစ်နိုင်နေဆိုတဲ့အချက်ကိုကျွန်တော်တော့တူတယ်။အဲတော့သူတို့လည်းကျွန်တော်ရက်ကြည့်တယ်မတူဘူး။အခုလည်းအဲ့လိုပေါ့နော်ကျွန်တော်ဒီမဖြစ်မနေကျွန်တော်ဖြစ်တယ်နေလဲမထည့်သင့်ဘူး။ကျွန်တော်တုံးချင်းတော့ပြောပြရရင်တော့မင်းစုစီဥပဒေကိုလုံထုံးလို့ရအကြောင်းကြားရတယ်ဆိုတာလောက်ကလွန်ပြီးတော့ရေးယူပြီးပြတာမျိုးကျွန်တော်သဘောမတူဘူး
။ဟုတ်ကဲ့ဆရာ။ဆိုတော့ဒီဟိုနောက်တချို့ကလည်းဝေဖန်တာပေါ့လေဟိုတပြိုင်နက်ထဲမှာပဲအခုဒီပြင်ဆင်မဲ့ဥပဒေရဲ့ဥမာအစိုးရရဲ့သတင်းစာတွေမှာတရားဝင်ဖော်ပြတဲ့အချိန်မှာဟိုတက်တက်ဆိုင်ဆိုင်ပေါ့လေတို့ကဒီဟိုဥပဒေနဲ့တပြိုင်နက်ထဲမှာဒီတန်ငယ်မရင်းဥပဒေနဲ့ပတ်သက်လို့လေဟိုပြင်ဆင်ဖို့ဆိုပြီးတော့ဟိုသတင်းတစ်ခုကတပြိုင်နက်ထဲပါလာတော့တချို့ကပြောကြတာဥမာတန်ငယ်မရင်းလို့ဟာမျိုးကြာဟိုမလုပ်ဘဲနဲ့ဒီအရေးမပါတဲ့ဒီဥပဒေကိုလာပြီးတော့ထလုပ်နေတယ်ဆိုတော့အမြင်မျိုးတွေဝေဖန်တာမျိုးတွေလည်းရှိပါတယ်ဆိုတော့အခုဒီဥပဒေရဲ့ဆာလို့ရှိရင်တခြားအရေးကြီးလုံးတင်တဲ့ပြင်းတဲ့ဟိုနောက်အသေးရွေးဆော့ဖို့အဖြစ်ဖြစ်ပေါ့လေပြင်မှုကောင်းတဲ့တခြားအရေးကြီးတဲ့ဥပဒေတွေရောဘာတွေများရှိနေလဲဆရာ
ဟုတ်ပါရဲ့အခုဥပဒေလိုပါကျွန်တော်အခုသွေးလေးမှသွေးလေးကြမှာပေါ့ဗျာဒါတွေအရေးကြီးတယ်ဗျာဟောကျွန်တော်တန်းကြီးမှာဒီဖုန်းအတုပ်နဲ့ပတ်သက်လို့ဒီစီးပွားရေးနဲ့ပတ်သက်တဲ့ဟာတွေရှိတယ်ခုန2094နေသိန်းဥပဒေဆိုပြီးပြင်ဖို့2019ဥပဒေအဲ့ထက်မှာသူတို့ရဲ့အားကောင်းတဲ့အချက်တွေနဲ့ခုနလေသမားတွေ2094လုံးကရထားတဲ့အခွင့်အရေးကောင်းတွေပေါင်းပြီးတော့ကတိစင်တဲ့ဥပဒေပညာရေးနဲ့ပတ်သက်တဲ့ဥပဒေဒါတွေကပို့အရေးကြီးမယ်လို့ထင်တယ်ကျွန်တော
်ဟုတ်ကဲ့ဆရာနောက်တစ်ခုကကျွန်တော်တို့ဒီမှာဟိုပေါ့လေဒီ NLD ကဒီရွေထားတဲ့ထဲမှာဒီတရားဥပဒေစိုးမိုးရေးဆိုတဲ့တကယ်ကျ NLD ရဲ့ဒီဟိုဒီရွေးကောက်ပွဲမှာအနိုင်ရလာတဲ့အာဂျင်ဒါလည်းမှာဒီကိစ္စလည်းအရေးကြီးတဲ့ကိစ္စတရားအနေနဲ့ပါရှိခဲ့ပါတယ်ဆိုတော့ဒီတရားဥပဒေစိုးမိုးရေးအပိုင်းမှာဒီဥပဒေပြုရေးအပိုင်းနေရာလည်းအရေးကြီးရဲ့ဆိုတော့အခုလက်ရှိပေါ့လေ NLD ရဲ့ဒီနှစ်နှစ်တာဟိုအုပ်ချုပ်ရေးတက်တန်းအတွင်းမှာဒီဥပဒေပြုရေးနဲ့ပတ်သက်လို့ဆရာအနေနဲ့ကျင်းနှမ်းမှုမကျင်းနှမ်းမှုအပိုင်းဘာတွေများတွေ့ရလဲဆရာ
ဆိုဦးရည်ပြုဖို့ဘာလဲကောင်းတာပေါ့1950ခုနှစ်ရေပေါ်စီမံမှုအဲ့ဒီဖြတ်သိမ်းလိုက်ပြီကကျွန်တော်တသက်လုံးဒုက္ခပေးခဲ့တဲ့ဟာပေါ့နော်အခုခဏခဏအကြောင်းကြားနေတယ်နိုင်ငံသားတွေကိုဒုက္ခပေးနေတယ်ဆက်အနာရှင်ဆက်ဆိုရဲအဲ့ဒီဥရည်ဖြတ်သိမ်းလိုက်ပြီဟောဒါရီအားကောင်းတဲ့အချက်တွေပဲကောင်းတဲ့အချက်တွေဖြစ်တယ်ပြန်ပြီးတော့ဒီမှာတက်နိုင်တဲ့များဒုရုတကဒါတဲ့လူလူအဆုံးအဖြစ်တဲ့အခါကျတော့သူတို့ပြုတင်တဲ့ဥရည်တွေကတော့ရည်ရွယ်ချက်ကမတူပါဘူးပြည်နဲ့ချုပ်ချယ်ဖို့ပြင်တာမဟုတ်ဘူးဒါပေမဲ့ဝိနည်းဌာနလည်းတင်တာတွေကတော့သတိကြီးကြီးထားပြီးတော့ကျွန်တော်တို့လုပ်ဖို့လိုတယ်အခုဥရည်ပြုတဲ့အခါမှာဥရည်ပြုအမှတ်ကြီးဆိုတာရှိနေအကုန်လုံးကမဟုတ်ဘူးအဲနိုင်ငံရေးသမားတွေပေါ့နိုင်ငံရေးသမားဖြစ်တဲ့အခါမှာသူတို့ကဘသူ့ကိုသွားအားကိုးနေရှိတယ်ဆိုတော့ဒီခောက်ယူးကျူးနေတဲ့ဘျူရိုကရက်အဟောင်းတွေအရင်အစိုးရတစ်ထက်ကအမြင်တမ်းသုံးတဲ့သူတို့ကဥရည်ကိုအလုံးလိုက်ကြည့်တာဟိုအပြားလိုက်ကြည့်တာအလုံးလိုက်မကြည့်တတ်ဘူးနိုင်ငံတော်ဆိုတာနဲ့ ပါတဲ့ definition တွေပဲကြည့်ပြီးတော့နိုင်ငံတော်ရဲ့တကယ်ကြည့်ရရင်အိပ်ပဲဘာလဲဆိုတာမျိုးချုံမူကြည့်တာမျိုးမဟုတ်တဲ့အခါကျတော့အဲ့ဒီအခက်အခဲတွေတော့ကြည့်တယ်တို့ရတယ်ဟိုကျွန်တော်တို့အနေနဲ့ပြောရအောင်ဒီဥတွေပြတဲ့ဘက်ကတော့ကိုယ့်ဘက်ကအင်အားစုကအများကြီးဖြစ်နေတယ်ကောင်းတယ်ကောင်းတဲ့ဥတွေတွေပြုနိုင်ခဲ့တယ်ဆက်ပြီးတော့ပြင်ဖို့ဆက်ပြီးတော့လုပ်ဖို့လိုတာတွေတော့ရှိတယ်ဆက်ထင်တယ
်ဟုတ်ကဲ့ဆရာနောက်တစ်ခုကဒီဥတွေပြူရည်ပြင်ဒီဥပဒေကိုလိုက်နာကျင့်သုံးရတဲ့အပိုင်းမှာလဲကျွန်တော်မြန်မာနိုင်ငံမှာတခြားလုံးအားနည်းတယ်ဆိုပြီးတော့ထောက်ပြရတယ်ရှိပါတယ်ဒါတွေကိုပြင်ဆင်ဖို့အစိုးရအနေနဲ့လုပ်နိုင်တာတွေဘာတွေများရှိမလဲဆရာ
ဟုတ်ပါဗျာအခုတရားဥပဒေစိုးမိုးကမင်းနေတာဗျာဟုတ်ကဲ့ခင်ဗျဟိုဘုံနေရာဟိုနေရာကိုယ်ရဲ့ဒီနေရာကိုယ်ရဲ့ဒါကကျွန်တော်ရရရရှင်းရှင်းလေးပါပဲဘာမှဒီတိုင်းကိုပြန်ကြည့်လိုက်လို့ရှိရင်တိုင်းပြည်ကိုမတည်မငြိမ်ဖြစ်အောင်လုပ်ကြတာဘယ်သူတွေလဲဒီအချိန်မှာရရလေးပဲဒုသားတွေကိုအဖွဲ့ချုပ်တက်နေတဲ့အချိန်မှာဟာတိုင်းပြည်ကမငြိမ်သက်ပါဘူးလို့နော်တက်တည်ပြခြင်းတဲ့လူတွေဘယ်လိုတွေရှိတယ်နော်ဒါမျိုးပေါ့ဗျာဆိုတော့အဲ့ဒီဟာမျိုးတွေကိုကျွန်တော်တို့ကရေးယူတဲ့နေရာမှာအလွန်အားနေတာဗျာဥပဒေကပြုတ်ဖို့တောင်မလိုသေးဘူးရှိတဲ့ဥပဒေတွေကိုတကယ်အသက်ဝင်အောင်ကျွန်တော်တို့လုပ်ကောင်းတဲ့ပေါ်ဖို့လိုတာပေါ့ဗျာအားလုံးလည်းစာမူတမ်းမြေဥတွေဒါဒါတကယ်တမ်းကျတော့ကျွန်တော်တို့မှ၄၈တရာရှိပြီးသားတယ်နော်စာတုံးတော့ဖွဲ့ကြီးအဲ့ဒီလိုလိုက်ပြီးတဲ့ကိစ္စကိုဒီမတော်တဲ့ဖွဲ့စည်းပုံကြီးအရဆိုပြီးတော့ကျွန်တော်တို့ကဒါအင်ကာဆုံးအောင်တဲ့ဟာ corruption committee ဆိုပြီးတော့လူတွေအများကြီးခန့်နောက်ပါနေပေးရတိုင်းပြည်ပန္နာတွေအများကြီးကိုဘလို့အကဒါမျိုးတွေဖြစ်တာတကယ်ကဥရရဲ့အာနိသင်တကယ်ပဲရအောင်ဥရကိုထင်းထင်းဆောင်းဆောက်တဲ့အဖွဲ့ကြီးကနဲ့အစုကတက်တွေလိုရမှာဗျအဲ့ဒီမှာတော့ကျွန်တော်အစုကအတော်အားနည်းတယ်လို့ပြောရမှာ
โอเคပါဝင်ဆွေးနွေးပေးတဲ့လူခွင့်ရှင်တွေဦးသိန်းတန်းကိုယ်တိုင်ပါဝင်ဆွေးနွေးသူတွေစာရေးမှတ်ချက်ပေးတဲ့သူတွေနဲ့တောထရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
စီစဉ်တင်ဆက်သူကောင်လွင်ဦးနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့စီစဉ်တင်ဆက်ပေးခဲ့တဲ့စနေညတဲ့လေလိုက်အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီစနေညတဲ့လေလိုက်အစီအစဉ်ကိုမနေ့ပြန်တနင်္ဂနွေမနေ့ခင်းမှာလဲတလှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင်မနေ့ပြန်မနေ့6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ်တနင်္ဂနွေမနေ့ခင်း VOA အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 40 49 50တို့ကနေထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင်ခုရစနေညပိုင်းအစီအစဉ်ဒီအဆုံးမသက်ခင်မှာသတင်းချင်းချုပ်ကိုကိုအောင်အောင်ကတလှည့်ပြောပြပေးပါရှင
်ဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့မှာကာဗွန်ပောက်ကွဲတာကြောင့်လူ38ဦးထက်မနည်းသေဆုံးသွားပါတယ်အကြမ်းဖက်သမားတွေကသမရအင်ဒိုနီးယားဟိုတယ်တစ်ခုကိုတောက်ကြာနေကပြတ်မှတ်ထားတိုက်ခိုက်ခဲ့တာပါဘုံပောက်ကွဲသွားပြီးတဲ့နောက်သမရအင်ဒိုအနီးကစစ်ဆေးဂိတ်မှာအပြန်အလှန်ပစ်ခတ်ခဲ့ကြပြီးဟိုတယ်မှာထပ်မံဘုံပောက်ကွဲခဲ့ကြောင်းရဲတွေကပြောပါတယ်အယ်ရှာဘတ်အစ္စလာမစ်အစွမ်းရောက်အဖွဲ့ကဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်ပြီးတော့အစိုးရနဲ့လူညွေးတပ်ဖွဲ့တွေကိုအဓိကထားတိုက်ခိုက်တာဖြစ်တယ်လို့အွန်လိုင်းကနေကြေညာချက်ထုတ်ပြန်ပါတယ်မိုဂါဒီရှုမြို့မှာသတင်းတပတ်အတော်ကြာအေဂျင့်နေပြီးတဲ့နောက်အခုလိုဘုံပောက်ကွဲတာဖြစ်ပါတယ်အကြမ်းဖက်သမားတွေကပောက်ကွဲရေးပစ္စည်းတွေတင်ဆောင်လာတဲ့ဗန်ကားနဲ့သမရအင်ဒိုကိုတိုက်ခိုက်ဖို့ကြံရည်ခဲ့ပေမဲ့လူညွေးအဖွဲ့တွေကအချိန်မီတားဆီးနိုင်ခဲ့ပြီးအကြမ်းဖက်သမား5ဦးကိုတုတ်တင်နိုင်ခဲ့ပါတယ်အမျိုးသမီးနိုဘယ်ငြိမ်းချမ်းရေးဆုရှင်3ဦးဟာအထူးသဖြင့်ဒီရိုဟင်ဂျာအမျိုးသမီးဒုက္ခသည်တွေနဲ့တွေ့ဆုံဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားရောက်နေပါတယ်အစိုးရစစ်သားတွေရဲ့မတရားပြုကျင့်နှိပ်စက်မှုတွေကြောင့်မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးတင်းရှောင်လာတဲ့အမျိုးသမီးတွေနဲ့တွေ့ဆုံဖို့စနေနေ့ကစတင်လိုက်တဲ့ဒီခီးစဉ်မှာအီရန်နိုင်ငံကရှီရင်အီဘာဒီယေမန်နိုင်ငံကထော်ဝက်ခိုကာမနဲမြောက်အိုင်ယာလန်ကမိုင်ရစ်မာဂီရီတို့ပါဝင်ပြီးသူတို့သုံးဦးဟာရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေအနေနဲ့ရိုဟင်ဂျာအမျိုးသမီးတွေရင်ဆိုင်ခဲ့ရတဲ့အခြေအနေကိုဒီကီးစဉ်တွင်လေ့လာသွားမှာဖြစ်ကြောင်းအမျိုးသမီးနိုဘယ်ငြိမ်းချမ်းရေးဆုရှင်အဖွဲ့ကထုတ်ပြန်ထားပါတယ်တရုတ်ကွန်မြူနတီပါတီထိပ်တန်းခေါင်းဆောင်တွေရဲ့3ရက်ကြာအစည်းအဝေးကိုလာမယ့်တနင်္လာနေ့ကနေစတင်ကျင်းပဖို့ပြင်ဆင်နေပါတယ်ပါတီခေါင်းဆောင်လည်းဖြစ်တဲ့သမရရှိချင်းပင်ဦးဆောင်ပြီးအစည်းအဝေးအပြီးဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာကွန်မြူနတီပါတီဘိုးကော်မတီအစည်းအဝေးကိုဖေဖော်ဝါရီ26ရက်နေ့ကနေ28ရက်နေ့အထိကျင်းပသွားမှာဖြစ်တယ်လို့ဖော်ပြထားတဲ့အကြောင်းနိုင်ငံပိုင်စင်ဝါသတင်းဌာနကပြောပါရခင်ဗျာ
သတင်းချင်းချုပ်ကိုကိုအောင်အောင်ကပြောပြပေးသွားတာဖြစ်ပါတယ်ရှင်ဒီနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Justin Twist ဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOR American တန်ရဲ့ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190ကနေထုတ်လွှင့်ပေးခဲ့တာပါမနက်ပြန်မနက်ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်ကြပါရှင် VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲရှိပါတယ်
This program has come to you from the Voice of America, Washington.